Welcome to the Voice of America in Burmese.
တော်တော်ရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ် April 4ရက်တောက်ကြမနက်ခင်းရေဒီယိုရုပ်သံအစီအစဉ်လေးကို American ပြည်အောင်စု Washington DC မြို့တော်ကနေ32.49လိုက်လမီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6:00နာရီကနေ Connect တိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ညီညာရေးပါအခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ဣသရေလအနေနဲ့အရသားတွေကိုဘလို့အခအခွဲပေးမလဲဆိုတာမူတည်ပြီးဣသရေစစ်ကိုဆက်လက်ထောက်ခံမှုပေးသွားမှာဖြစ်တယ်လို့အမေရိကန်သမ္မတကဣသရေဝန်ကြီးချုပ်ကိုပြောခဲ့ပါတယ်။မြန်မာစစ်ကောင်စီကိုလျင်စီတင်သွင်းမှုမလုပ်ဖို့တိုက်တွန်းတဲ့ဆုံးဖြတ်ချက်ကိုကုလလူအခွင့်ရေးကောင်စီမှဆုံးဖြတ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်တလျှောက်မှာတရုတ်စစ်တပ်ကလုံခြုံရေးအဆင့်တုံးမြင့်တက်မှတ်ထားပါတယ်။
အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်ကုလသမဂ္ဂလူမျိုးရေးကောင်စီမှမြမအရေးတကယ်ဖွင့်ဆွေးနွေးခဲ့တာပေါ့သုံးသက်ချက်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်ဗျ။ဒါအပြင်နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ဆက်ပေးပါမယ်။နောက်ပိုင်းမှာတော့ဦးအောင်ခေရဲ့မြမအရေးသုံးသက်ချက်၊ကျမရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းလှော်တွေကိုလည်းတင်ဆက်ပေးပါမယ်ညာ။အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ညာ။
ဣသရေလအမေရိကန်ကဆက်လက်ပံ့ပိုးမှုဟာဂါဇာစစ်ပွဲမှာပါလက်စတိုင်းရန်သားတွေနဲ့ဂါဇာဒေသခံတွေအစာအသောက်ရရှိအောင်လုပ်ပေးနေတဲ့စာနာမှုအကူအညီပေးနေသူတွေကိုဣသရေလဘက်ကနေဘလောက်ထိအကာအကွယ်ပေးနိုင်တယ်လဲဆိုတဲ့အပေါ်မူတည်နေလိမ့်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကိုကြားသာပရင်းနေမှာပြောကြားလိုက်ပါတယ်။ဂါဇာမှာနိုင်ငံကအကူအညီပေးဒီလောက်သား9ဦးဣသရေလတပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတည်ဆုံခဲ့ရတာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကဒီလိုလူသားချင်းစာနာမှုကူညီသူတွေကိုပြစ်ခတ်မိတာနဲ့အဲ့ဒီကအခြေအနေတွေဟာလက်ခံနိုင်စရာမရှိကြောင်းဣသရေလဝန်ကြီးချုပ်ကိုဖုန်းနဲ့ပြောကြားခဲ့တယ်လို့သမ္မတအင်ဗျူရောကထုတ်ပြန်ပါတယ်။ဒါအပြင်6လတည်းဝင်လာနေပြီဖြစ်တဲ့ဂါဇာစစ်ပွဲအ мян ဆုံးအပြစ်ရပ်ပြီးအရသားတွေအကာအကွယ်ပေးရေးအတွက်ခြေလှမ်းသစ်စတင်ဖို့တောင်းဆိုခဲ့တယ်လို့လည်းဆိုပါတယ်။ဟောင်းကောင်ဦးရဲ့နိုင်ဝဲကြာဖုန်းဆက်သွယ်ပြောဆိုမှုတွင်သမ္မတဘိုင်ဒန်ကလူသားချင်းစာနာမှုအကူအညီပေးနေသူတွေဘေးကင်းဖို့ရပ်သားတွေထိခိုက်မှုမရှိစေဖို့တိကျပြီးပြတ်သားခံရတဲ့ကြေညာချက်တရက်ထုတ်ပြန်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြောင်းပြောပါရယ်။ဒါပြင်ဣသရေလစစ်တပ်ဣသရေလဘက်ကနေဓာရီကိုချက်ချင်းလုံမလုံဆန်းစစ်ပြီးတော့အမေရိကန်ကဣသရေလဆိုင်ရာသူ့ရဲ့မူဝါဒကိုဆုံးဖြတ်သွားမှာဖြစ်ကြောင်းသမ္မတအင်ဗျူရောကသတင်းထုတ်ပြန်ခဲ့ပါရယ်။မတ်လကမော်စကိုကာပွဲရုံအတိုက်အခိုက်ခံရမှုနဲ့ဆက်နွယ်ပြီးတန်တရားရှိသူနောက်ထပ်3ဦးကိုဖမ်းဆီးလိုက်တယ်လို့ရုရှားထောက်လှမ်းရေး FSB ကကြားသာပရင်းနေမှာပြောပါတယ်လူ140ကျော်တည်ဆုံပြီးအဆောက်အုံတွေမီးလောင်ခဲ့ရတဲ့ Crocus Eurocamma ကကာပွဲရုံကိုတလန်သမားတွေစီးနှင်းတိုက်ခိုက်မှုအတွက် IS သွေးကြအဖွဲ့ကသူတို့ရဲ့လက်ချက်လို့ကြေညာခဲ့ပါတယ်ဒါပေမဲ့ရုရှားအစိုးရကတော့ဒီတိုက်ခိုက်မှုကိုယူကရိန်းနဲ့အနောက်နိုင်ငံတွေကလှုပ်ဆောင်တယ်လို့ဆွတ်ဆွဲနေတာပါဒီတိုက်ခိုက်မှုအတွက်ငွေကြေးထောက်ပံ့မှုနဲ့လူသူစုဆောင်းမှုမှာတာဝန်ရှိသူ3ဦးကိုမော်စကိုယူရန်မြို့နဲ့အောင်းမြို့တွေမှာဖမ်းမိခဲ့တာလို့ FSB ကပြောပါတယ်။ဖမ်းမိသူတွေက2ဦးဟာလက်နက်နဲ့တိုက်ခိုက်ရေးမှာတုံးတဲ့ယင်တွေဝယ်ဖို့ငွေလွှဲပြောင်းပေးခဲ့တာဖြစ်ပြီး2ဦးကတော့တိုက်ခိုက်သမားရှာပေးတာနဲ့ငွေကြေးထောက်ပံ့တာကြောင့်ဖမ်းခဲ့ရတာလို့ထောက်လှမ်းရေးအဖွဲ့ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီတက2ဦးကနိုင်ငံသားတွေဖြစ်ပြီး2ဦးကတော့ရုရှားနိုင်ငံသားလို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတာဂျီကစ္စတန်နိုင်ငံသားတွေဖြစ်တဲ့တနသမား၄ဦးအပါအဝင်ဖာနာသူဒရာဇင်လောက်ရှိကြောင်းလည်းဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲယူကရိန်းအရှေ့ပိုင်းကကာကစ်မြို့မှာရုရှားတပ်တွေရဲ့ဒရုန်းနဲ့တိုက်ခိုက်မှုကြောင့်၄ဦးထက်မနည်းသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတီထောင်တာ85နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပါတယ်။ဒီနေတိုးနှစ်ပတ်လည်အစည်းအဝေးကိုအဖွဲ့ဝင်သစ်ဖြစ်တဲ့ဆွီဒင်ကပထမအဆုံးချိန်တက်ရောက်ခဲ့သလိုယူကရိန်းကလည်းလာမဲ့ဇူလိုင်လတည်းဝါရှင်တန်ဒီစီမှာကျင်းပမဲ့နေတိုးထိပ်သည့်အစည်းအဝေးမှာသူတို့ကိုဖိတ်ကြားလိမ့်မယ်လို့ပြောလင်းနေတာပါသမ္မတဘိုင်ဒန်ကအခုမှအဖွဲ့ဝင်သစ်ဖြစ်လာတဲ့ဖင်လန်နဲ့နော်ဝေနိုင်ငံတွေကိုကြိုဆိုကြောင်းနဲ့နေတိုးရဲ့အခုလိုတိုးတက်မှုတွေကိုကာကွယ်ပြီးပိုတိုးတက်အောင်လှုပ်ဆောင်ရမှာဖြစ်ကြောင်းကြေညာချက်မှာထုတ်ပြန်ပါတယ်ဒီအဖွဲ့ဟာကမ္ဘာသမိုင်းမှာအကြီးမားဆုံးမဟာမိတ်အဖွဲ့ဖြစ်ကြောင်းနဲ့ဒါလှုပ်လှမ်းမှုအတွက်ရည်တည်ဖို့ရန်လိုမှုကိုတွန်းလှန်ဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေအတူဆုံးဖြတ်ပြီးဒါကိုမျိုးဆက်တစ်ခုပြီးတစ်ခုဆက်လက်လှုပ်ဆောင်လာတာလို့လည်းဆိုပါရဲနေတိုးအဖွဲ့ကအလေးမြတ်ထားတဲ့ဂရီကူကိုအမေရိကန်ကအမြဲတစေဆောင်ထင်းမှာဖြစ်ပြီးအဖွဲ့ဝင်32နိုင်ငံတွေကဘယ်နိုင်ငံမှမဆိုအတိုက်ခိုက်ခံရရင်အမေရိကန်ကအကာအကွယ်ပေးသွားမှာဖြစ်ကြောင်းလည်းပြောပါရဲ သမရာဟွန်ဒိုနယ်ထရန့်ကတော့အဖွဲ့ဝင်နိုင်ငံအများပြားပါတဲ့နေတိုးကတတ်မှတ်ထားတဲ့ကာကွယ်ရေးအသုံးစရာရန်ပုံငွေပြည့်မီအောင်မထည့်ဘူးလို့မကြာခဏဝေဖန်ခဲ့ပါဖြစ်ပါတယ်
ကန်တမ်းမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ5.24kHz 12.13 MHz 5.25kHz 14.13 MHz 5.51kHz 5.59MHz 15.05တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းတွေကိုတင်ဆက်နေပါတယ်မြန်မာနိုင်ငံမှာ2024ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီ 18.6 တန်းလိုအပ်နေလို့ခန့်မှန်းထားကြောင်းကြာသပတေးနေ့ကျင်းပတဲ့လူညုံရေးကောင်စီမြမအရေးတခုပွင့်ဆွေးနွေးပွဲမှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကပြောကြားလိုက်ပါတယ်ဒီပမာဏဟာ2022ခုဖေဖော်ဝါရီလနောက်ပိုင်းကိုးစားတိုးလာတာပါUNOCHA ညွှန်ကြားမှုလီဇာဒေါက်တန်ရဲ့လူညုံရေးကောင်စီကိုတင်သွင်းချက်ထဲမှာမြန်မာနိုင်ငံရဲ့လူဦးရေ25ရာခိုင်နှုန်းဖြစ်တဲ့73သန်းနီးပါးဟာစားနပ်ရိက္ခာမလုံလောက်မှုဒဏ်ကိုခံနေရကြောင်းလည်းပြောပါတယ်အထူးသဖြင့်ကလေးတွေနဲ့ကိုယ်ဝန်ဆောင်မျိုးသမီးတွေမှာအာဟာရချို့တဲ့မှုဖြစ်နိုင်ခြေပိုများလာနေတယ်လို့ဆိုပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့ကြားတိုက်ပွဲတွေဟာအရင်ကမကြုံဘူးခဲ့တဲ့အတိုင်းအတာနဲ့အကြမ်းဖက်မှုတွေဖြစ်နေတယ်လို့လည်းကုလလက်ထောက်အတွင်းမှုချုပ်မိုဟာမက်ခါလီကလူညွန့်ကြီးကောင်စီကိုပြောကြပါတယ်ဒီအချိန်မှာနိုင်ငံတကာအဝန်အတိုင်ဝန်ရဲ့စူပေါင်းပံ့ပိုးမှုကအရေးကြီးတယ်လို့သူကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာ2023နိုဝင်ဘာကနေ2024မတ်လဇန်အတွင်း5ဆတိုးမြင့်လာပြီးအချိန်ရေ600နီးပါးရှိကြောင်းအဲ့ဒီတည်းက34ရာခိုင်နှုန်းကအရသားတွေကိုထိခိုက်ခဲ့ကြောင်းထောက်ပြကမြန်မာစစ်တပ်ပေါ်လက်နက်နဲ့လေယာဉ်စီးပိတ်ပင်ရေးကိုလုံရင်းကောင်စီကိုထပ်မံသတိပေးတိုက်တွန်းခဲ့ပါတယ်။ကိုပြည်သူတွေအပေါ်မှာကိုပြန်ပြီးတော့အကြမ်းဖက်နေတဲ့မြန်မာနဲ့အီရန်အစိုးရတွေအပေါ်ဖိအားပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကကြာသပတေးနေ့မှာသဘောတူညီမှုရရှိခဲ့ပါတယ်လူ့အခွင့်အရေးချိုးဖောက်ဖို့ဒီစစ်ကောင်စီကဂျက်လီယင်တွေတုံးနေတယ်လို့ယုံကြည်ရင်လေယာဉ်စီတင်ပို့တာတွေကိုမလုပ်ဖို့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတညီတညွတ်တဲ့သဘောတူခဲ့တာဖြစ်ပါတယ်ဒါအပြင်လက်နက်ခဲယမ်းပြီးကြောင်းနဲ့အခြားစစ်လက်နက်ပစ္စည်းတွေတရားမဝင်လွှဲပြောင်းပေးနေတာတွေရပ်ဆိုင်းကြဖို့ကိုလည်းတိုက်တွန်းထားတာတွေ့ရပါတယ်။စစ်ကောင်စီကိုလျင်စီမတင်သွင်းဖို့ဒဏ်ခတ်အရေးယူနေတဲ့ကြားကပဲပို့ဆောင်မှုတွေရှိနေကြောင်းမနစ်တုံးကဆိုရင် VNN ကနေတဆင့်မြန်မာကိုလျင်စီတင်သွင်းမှုအနည်းဆုံး9ကြိမ်ရှိခဲ့တယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကပြောကြားပါတယ်။လူ့အခွင့်အရေးကောင်စီအလဲကျတာဝန်ယူထားတဲ့နိုင်ငံဖြစ်တဲ့ VNN ကလည်းအခုကောင်စီရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာမရှိပါဘူးခင်ဗျာမြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲဟာတရုတ်မြန်မာနှစ်နိုင်ငံစလုံးရဲ့လုံခြုံရေးနဲ့တည်ငြိမ်မှုကိုတိတိတသာချင်းချောက်လာနေသလိုနှစ်ဖက်ဒေသခံတွေအတွက်လည်းအန္တရာယ်ရှိတယ်လို့တရုတ်ပြည်သူ့လွတ်မြောက်ရေးတပ် PLA ကပြောကြားလိုက်ပါတယ်တရုတ်စစ်တပ် PLA ဟာဒီသတင်းပတ်ထဲမှာပဲမြန်မာနဲ့ကက်လေးရဲ့ယူနန်ပြည်နယ်ထဲမှာကြေအစစ်တွေနဲ့စီးရီးလေးကျင့်နေတာပါဒါဟာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ဒုတိယအကြိမ်လေ့ကျင့်တာဖြစ်ပါတယ်။ PLA တပ်ကတရုတ်မြန်မာနယ်စပ်တလျှောက်လုံခြုံရေးကင်းလှည့်နေသလိုဒေသတွင်းသတိပေးချက်ကိုအမြင့်ဆုံးအဆင့်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။တကယ်လို့နိုင်ငံအချုပ်အခြာအာဏာနဲ့ပြည်သူတွေရဲ့လုံခြုံရေးကိုထိပါလာမယ်ဆိုရင်တင့်တော်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမှာဖြစ်ကြောင်း PLA သတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကိုတော်လှန်နေတဲ့ပြည်သူတွေနဲ့အတူအရင်ကလေးကလက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပူးပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်နေတာတွေပြင်းထန်လာသလိုနေဆက်တလျှောက်ဘင်းဆိုင်ပြုံးမှုတိုးလာတာကြောင့်တရုတ်ကနေဆက်လုံခြုံရေးအတွက်စိုးရိမ်ကြောင်းထပ်တလဲလဲပြောကြားထားတာဖြစ်ပါတယ်။ဒါဟာလုံခြုံရေးအပြင်နေဆက်မတည်ငြိမ်မှုကြောင့်ကုန်သွယ်ရေးကိုပါထိခိုက်လာနေတာအတွက်စိုးရိမ်တာကြောင့်လည်းဖြစ်တယ်လို့ PLA တပ်ကကြီးအစ်စ်နဲ့ပထမဦးဆုံးကြိမ်စီးရီးလေ့ကျင့်မှုကတော့နိုဝင်ဘာလအထက်မှာပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောက်ကြမနဲ့ထိတ်တန့်သတင်းတွေကိုကိုညံဝဲအောင်ကချညာပေးကြတာဖြစ်ပါတယ်ဗျာအခုတော့လုံခြုံရေးကောင်စီကမြမရေးသုံးသက်ချက်မေးမြန်းခန်းတစ်ခုနဲ့ဆက်ပါမယ်ဗျာကြာသပတေးနေ့ကလုံခြုံရေးကောင်စီတကယ်ဖွင့်ဆွေးနွေးပွဲမှာရ ेंजर ပြဿနာကိုဥတီဆွေးနွေးတာမျိုးကဆက်နရှင်တွန်လိုင်းမှာလူမျိုးရေးကိုဥတီသလားလူသားအလုံးအရေးလုံနေရလားဆိုတာကိုဆန်းသက်ချက်ဖြစ်တယ်လို့ American Chase Site မြမနိုင်ငံရေးသိပ္ပံပညာရှင်တူကသုံးသပ်လိုက်ပါတယ် ဝိညာဉ်ကိစ္စအားမြန်မာနိုင်ငံနဲ့ပတ်သက်ပြီးထောက်ပြဖို့အကောင်းဆုံးဖြစ်နေကကုလသမဂ္ဂပြည်ညအခန်း6ပါငင်းပွားမှုတွေဖြန့်ပြေးလုပ်ငန်းစဉ်တိုင်းလက်ရှိလှုပ်ဆောင်နေတာဖြစ်ပြီးနောက်တစ်ဆက်ဖြစ်တဲ့အခန်း9ပါအတိုင်းလူမျိုးရေးကောင်စီအနေနဲ့ရေးယူဖို့ကတော့လိုနေဦးမယ်လို့ပမောက္ခဒေါက်တာထွန်းမြင့်ကVOA ကိုပြောလိုက်တာပါအခုလိုတကယ်ဖွင့်ဆွေးနွေးလာနိုင်တာက2022ခုနှစ်လူမျိုးရေးကောင်စီဆုံးဖြတ်ချက်2669ရဲ့နောက်ဆက်တွဲဖြစ်ထွန်းမှုဖြစ်တယ်လို့လည်းသူကထောက်ပြထားပါတယ်ကျွန်တော်ကပဲဒေါက်တာထွန်းမြင့်ကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ညာ
လူမျိုးရေးကောင်စီမှာဆိုရင်မြမအရေးဆွေးနွေးချက်တွေကိုပြန်ကြည့်ရင်မနေ့ဩဂတ်စ်တုန်းကအဖွဲ့ဝင်13နိုင်ငံကပဲစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုပြစ်တင်ရောက်ထုတ်ပြန်တာမျိုးတွေ့ရတယ်အခုဒီတက်ဆမ်မိုင်းဖယ်ရီလာလုံးဝဆိုရင်လည်းဒီအဖွဲ့ဝင်9နိုင်ငံကပဲဒီစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေရပ်တာဟိုတောင်းဆိုတာမျိုးကျွန်တော်တွေ့ခဲ့ရပါတယ်အခုထပ်ပြီးတော့တကယ်ဖွင့်ဆွေးနွေးတာအပေါ်ပမောက္ခဆရာဒေါက်တာဦးထွန်းမြင့်အနေနဲ့ဘယ်လိုသုံးသပ်ပါလဲဗျာ
တကယ်ဖွင့်ဆွေးနွေးတဲ့အခြေအနေကဘယ်လိုသူတို့ဥတည်လာတယ်ဆိုလို့ရှိရင်တစ်ချက်ဒီ UN ရုရှားအနေနဲ့ UN Security Council မှာသူတို့လိုချင်လို့လုပ်လို့မရဘူးဆိုတဲ့ဥစ္စာကပေါ်လာတယ်။အဲ့ဒါကဘာကြောင့်ပေါ်လာတယ်လဲဆိုလို့ရှိရင်2669 resolution 2669ပြန်ကြည့်မယ်ဆိုလို့ရှိရင်ဘယ်လိုပြောမလဲ baseline ရတော့ဒီပွင့်လင်းတဲ့နိုင်ငံတွေအနေနဲ့ခုနကနိုင်ငံတို့မှုစတုံးနိုင်ငံအနေနဲ့ဒါ baseline ရသွားတယ်။အဲ့ဒီ baseline ကဘာလဲဆိုရှင်ရဲ့အဲ့ဒီ2669မှာရေးထားတဲ့အဲကျွန်တော်တို့တောင်းဆိုချက်ဆက်ချက်နဲ့သူတို့ဂရီးပြုချက်တစ်ချက်17ချက်စုစုပေါင်းရှိတယ်အဲ့တော့အဲ့ဒါတွေကိုကြည့်မယ်ဆိုလို့ရှိရင်အဲ့ဒီဘောင်နဲ့အခုဆာကဒါ open door ကိုလုပ်လို့ရတယ်ဆိုတဲ့သဘောမျိုးကိုသူတို့အဲဘယ်လိုပြောမလဲတွန်းတဲ့သဘောရှိတယ်အဲ့လိုမျိုးတွန်းနေဆိုလို့ရှိရင်တရုတ်နဲ့ဒီရုရှားအနေနဲ့အင်းအဲလို့လို့မရတော့ဘူးအဲ့ဒီဘောပါပဲ
ဟုတ်ကဲ့လက်ရှိမြမအရေးကအထူးဖြစ်တော့ရခိုင်ပြည်နယ်မှာဆိုရင်လူမျိုးရေးဘာသာရေးကအကဲဆက်တဲ့ထိရှာလွယ်တဲ့အနေအထားရှိပြီးတော့ဒါလည်းနိုင်ငံတကာကိုတက်ရောက်နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးသုံးသပ်ကြရလေရှိပါတယ်အထူးဖြစ်တော့စစ်ကောင်စီကသူ့ထိန်းချုပ်မှုအောက်မှာရှိတဲ့ Ranger Muslim တွေကိုစစ်မှုထမ်းခိုင်းပြီးတော့ရခိုင်တပ်တော် AA နဲ့ပြန်တိုက်ခိုင်းမဲ့အခြေအနေပေါ်စိုးရိမ်ချက်တွေလည်းရှိပါတယ်ဗျဒီအခြေအနေမျိုးကလူမျိုးရေးကောင်စီလူမျိုးကဘယ်လောက်ထိဝေယောဆုံးဖြတ်တဲ့အခြေအနေမျိုးလို့ယူဆပါလဲဗျာ
2669ရဲ့တောင်းဆိုချက်ဆက်ချက်တွေမှာနောက်ဆုံးချက်ဆက်ချက်နံပါတ်10ချက်မှာတို့ဒါ Ranger နဲ့ပတ်သက်ပြီးတော့တောင်းဆိုထားတာရှိတယ်နံပါတ်5အချက်က ASEAN နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောထားတာရှိတယ်အဲ့တော့အဲ့ဒီချက်ကိုတို့ချိန်လိမ့်မယ်ချိန်မယ်ဆိုတာကဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ကိစ္စဟာပြည်တွင်းရေးကိစ္စသက်သက်မဟုတ်တော့ဘူးဆိုတာကိုတို့လက်ခံ definition အတိအပယ်တိတိကျကျဖွင့်ပေါ်ရလိုလိမ့်မယ်အဲအဲ့လိုမျိုးဖွင့်နေဆိုလို့ရှိရင်ခုနဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ခုနဒီတိုင်းတို့တရုတ်တို့အနေနဲ့ဒါပြန်လည်စဉ်းစားရမယ်ဒီဥစ္စာကအပြည်ဆိုင်ရာကိစ္စလားသို့မဟုတ်ပြည်တွင်းကိစ္စကိုဝင်ရောက်ဆွတ်ဖက်တဲ့ကံဖာမျိုးတွေလောက်ရမယ်လို့ဆိုမူဝါဒလေးတွေပြောင်းလာမယ်အဲ့တော့အဲ့လိုမျိုးကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့သုံးသပ်ကြည့်ရမယ်ဆိုလို့ရှိရင်ဒီဥစ္စာကဒါဒီရိုဟင်ဂျာကိစ္စဟာအရေးကြီးတယ်အရေးကြီးတာဘာကြောင့်အရေးကြီးသလဲဆိုလို့ရှိရင်ဒီပွင့်လင်းတဲ့နိုင်ငံတွေနဲ့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးပါတီတွေနိုင်ငံရေးခေါင်းဆောင်တွေတော်လှန်ရေးခေါင်းဆောင်တွေနေနဲ့လူမျိုးရေးကိုတည်တဲ့နိုင်ငံရေးကိုလုပ်နေတာလားသို့မဟုတ်လူသားအလုံးရဲ့အပေါင်းကိုရေးကိုလုပ်နေတဲ့လူသားရေးကိုလုပ်နေတဲ့နိုင်ငံရေးကိုလုပ်နေကြလားဆိုတော့တို့ limit test လို့ခေါ်ရကျွန်တော်တို့ဒါစမ်းသပ်မှုအနေနဲ့တို့ကဘောင်တစ်ဖြည်းနဲ့တွန်းနေခြင်းဖြစ်တယ်။ဘာလို့ဆိုတော့ဒါဒီလိုမျိုးတွန်းရတာကဒီပြိုင်နဲ့တစ်ချက်တစ်ခါလေးတစ်ရက်တစ်နေ့တဲ့ meeting တစ်ခုလေးတွန်းလို့မရဘူး။အဲ့လိုတို့ကတစ်ဖြည်းဖြည်းနဲ့တွန်းနေခြင်းဖြစ်တယ်။အဲ့တော့ Rohingya တွေဟာမြန်မာနိုင်ငံမှာသူဟုတ်ဘူးလား။လူဟုတ်တယ်ဆိုလို့ရှိရင်ကျန်တဲ့ဒီ EAO ခေါင်းဆောင်နဲ့ EAO တွေအနေနဲ့ဟိုတုန်းကမျက်စိမှိတ်လာနားပိတ်ပြီးနေခဲ့ကြတဲ့လူတွေပါဝင်ဒီလူမျိုး Rohingya တွေကိုရောလူလိုသဘောထားပြီးတော့မဆက်ဆံသင့်ဘူးလားဆိုတဲ့မူဝါဒကိုဒါခုနက9နိုင်ငံသို့မဟုတ်13နိုင်ငံပွင့်လင်းတဲ့နိုင်ငံတွေကလူလာတဲ့စနစ်ကိုသွားနေကြခြင်းဖြစ်တယ်။အဲ့ဒီလူမျိုးသွားနေတဲ့အခါမှာခုန Autocracy လို့ခေါ်နေတဲ့ခုနကြောက်ခက်ကဂူထဲမှာနေတဲ့စနစ်ကိုပြန်သွားခြင်းတဲ့လူတွေကလူမျိုးရေးကိုသူကဥတည်ပြီးတော့သွားကြမှာဖြစ်တယ်။အဲ့တော့ဒီကဘာရဲ့ဒီကုလသမဂ္ဂရဲ့ဒီ mission က main mission ကလည်း open world ဖြစ်ရမယ်ဒီကဘာကြီးကပွင့်လင်းပြီးတော့ငြိမ်းချမ်းတဲ့အလုံးဟိုပြင်းတဲ့လူဆက်ဆံတဲ့နိုင်ငံရေးစနစ်ကိုသွားရမယ်ဆိုတဲ့ mission ကဒါရှင်းတယ်လေကျွန်တော်တို့ peace charter ကိုတခြားကြီးလို့ဖတ်ကြည့်လို့ရှိရင်ရှင်းတယ်အဲ့တော့အဲ့ဒါကိုကောင်တယ်ပုံမှာဖြစ်တဲ့အတွက်ဒီ Rohingya ကိစ္စဟာဘယ်လိုပြောမလဲမြန်မာနိုင်ငံအနေနဲ့ပတ်သက်ပြီးတော့ဘယ်လိုပြောမလဲ point out လို့ကင်တွယ်ပြီးတော့အသုံးချဖို့ပြောလို့ရှင်ဒါစကလုံးခက်ကြမ်းကြမ်းလေးပြောရမယ်ဆိုရှင်အစင်ပြည့်တယ်အစင်ပြည့်တဲ့သူကဒီကနေစမှာအဲ့တော့အဲ့ရနေစပြီလို့ရှိရင်ခုနနောက်ဆုံးခု EO EA ကိုကောင်းကောင်းနေနေတယ်သူတို့ကိုယ်တိုင်နေနေတာမျက်စိပိတ်ပြီးတော့နားပိတ်ပြီးတော့နေလို့မရတော့ဘူးအဲ့သူတို့နေရှင်းရှင်းလင်းလင်းလောက်ရတယ်မြန်မာနိုင်ငံတို့နိုင်ငံရေးကိုအဲ့တော့အကယ်၍အဲ့လိုမျိုးပဲနေလူမျိုးရေးကိုပဲဥတီပြီးတော့လုပ်တဲ့အဲတော်လှန်ရေးကိုပဲလုပ်နေကြတယ်ဥမာ NLD ကလည်းလူမျိုးရေးကိုဥတီတဲ့နိုင်ငံရေးကိုဥဆောင်ပြီးတော့လုပ်နေတယ်ဟလာဒီ NUG ကလည်းအဲ့ဟုတ်ဆိုဥစီဥတီတဲ့လုပ်နေတဲ့ပုံစံမျိုးဖြစ်တယ်ဆိုလို့ရှိရင်သူတို့အနေနဲ့ဘာပြောမလဲဒီလုပ်နေကြဟိုစကလုံးလောက် press statement လောက်ပဲသူတို့ထုတ်သွားမှာဖြစ်တယ် အဲ့တော့ဘာသူတို့အရေးကြီးတာချက်ပြစ်စ်UN Charter ချက်ပြစ်စ်အခန်း6နဲ့အခန်း9နဲ့ကြားရမှာသူတို့လုံနေရတာအခုလက်ရှိတဲ့မှာသူကအခန်း6ကိစ္စတွေကိုအခုသူတို့အရင်ဆုံးတွန်းလိုက်မယ်တွန်းပြီးလို့ရှိရင်အခန်း9ကတော့ရှင်းပြဆိုတဲ့ UNPeacekeeping ပေါ့ဗျာငြိမ်းချမ်းရေးတည်ဆောက်ဖို့ရယ်ဝေးလိုပါလိမ့်တယ်ခုစားဒီအခန်း6လုံနိုင်တဲ့ကိစ္စတွေကိုသူတို့ definition ပေါ်နေတဲ့အချိန်အဆင့်လောက်ပဲရှိပါသေးတယ်ဟုတ်ကဲ့လူမျိုးရေးကောင်စီရဲ့ရှေ့အလားအလာကရောဘယ်လိုဖြစ်လာနိုင်လဲခင်ဗျာအခု UNSC Security Council Meeting အဲ့လိုမျိုးတကားပွဲကိုရောက်အောင်အဆင့်ကိုနှစ်669ကနေတက်လာတဲ့လိုင်းရတယ်မလွယ်ဘူးနှစ်669ကိုမတိုင်ခင်ကကျွန်တော်တို့ပေးဘေးစ်လိုင်းလမ်းကိုရှာတော့ပြီဘာသာစကားလုံးရတော့ပြီအဲ့ဘေးစ်လိုင်းနဲ့အခုကိုယ်မွေလင်းလင်းမဆွေးမဆွေးနွေးလို့မရတော့ဘူး solution ku UK draft resolution ke lak khan pi lo twa le solution no da tei kaung na bo bya ke ba ma le ma thau bin ne press release laus me twa le solution no da ku lo na ma ga ni ne khe khe shi ni de de so bo bo di 2669 ya ni pi lo select pi lo shin nyin mo ya mwa ai de bo saung ma
okay pa ma kha dr thum nyin ga tong tat twa la ba mya aku lo naing ga da ga tadin saung ma de bo ne set ba me gaza kan myaw data ma di tadin pat the israel li chaung tak khe mu chaung kunyi pe win nan khuna u te song ka ya da ba win Gaza ma tei song su 3000 jo ti shi la la chaung lu ri a myet doda ri thwet ni ja de lu american ga israel ko sit la ne pisi yaung cha pe da ne pat de lu saung chi mu ri le po mya la ba le da ba me tama biden so ya ga ro israel ko pe ni de sei ye kunyi ri ko kan tat la me a yei yaung pya de ba u voa a bi ro tadin taw chu pisi wita ko swara pe po de tadin ko mak khin pyu thwe ya tin pya pi ba me nya
Kazama Israel Lee Jong Takai Mutwin, War Central Kitchen Pride Apwega Winan Kuna Uti Songa Bidena, Kaza Dress Sana Yika, Kuni Te Sound Lare, Depoye Timoha, Poruni Runga, Kuni Bi Pisuigu Machapi Robe, Cypress Jungu Pianduage Bari. Throughwega Te Song Ridema, American E Canada, Nanangan Kang Zadu to Ule Pawindalu, American Suya Nine, Israel Pini, Sea Kuni, Kantapu, Tausurari, Pumia Lavari.
We are still supporting their right to defend themselves, and we're going to continue to do that.
We're also going to see the results of the
American $2 billion
Two of those were under the foreign military sales system, and both of those the Biden administration used an emergency authority to set aside the.
Now, Najangaro, Daya, Lenna, Yang, where Lobby, Congress Lutogo, Chang Jagerava, Dane Patalule, Ludishin Jat, Rinchella, Amyaji, Matopia Najau, Minda Muro, Tameshivau.
Audua Korea, Takamuna by America Suyanine, Congress Lutogo, Atima Pibe, Israel, Lenna, Lubyang Pigate, Diajo, Shide, Zaune, Ati Pibu Luete, Pamanam, Hote, Atima Pigate, Apite, Zau, Washington Post, Rinsama, Popiagate, Ringu.
When they are publicly saying that Israel needs to take more steps to protect civilians, but privately,
Israel in the Yadari will be a cargo, be a melo, Ludishin, Yabioni, be me, the Pamale, Dola, Diana, Chita, Moshire, Lena Drigo, Bini Ava, Dala Yoda, Mulloam, Shibao, Israel, Lena, and Yaubia, Bini, America, Soya, Nine, Israel, Adika, P. Abbe, Bionizo, Nate, Hama, Shiba, Lia, Bina, Soya, Tago, Melo Dava.
တထောင်960ခုနှစ်အစ္စရေးနိုင်ငံကိုစတင်တည်ထောင်ပြီးတဲ့နောက်အဲဒီအချိန်ကသမ္မတဟယ်ရီထရူမန်ကအစ္စရေးကိုအတိမတ်ပြုခဲ့ခြင်းကဆလို့နောက်ပိုင်းအမေရိကန်သမ္မတတွေအားလုံးကလည်းအစ္စရေးကိုချွင်းချက်မရှိအပြစ်ထောက်ခံလာခဲ့ကြတာဖြစ်ပါတယ်။သမ္မတဟောင်းဂျော့ချ်အက်ချ်ဒဘလူးဘုရှ်တယောက်သာတထောင်960ခုနှစ်ကအစ္စရေးကိုအပြင်းထန်ဆုံးဖိအားပေးခဲ့ပူတာရှိပါတယ်။ American ဆီကချင်းငွေဒေါ်လာ10ဘီလီယံကိုလိုချင်ရင် Israel အနေနဲ့ Palestine နိုင်ငံတွေမှာအင်အားတိုးချဲ့တိစောက်နေရတွေကိုရပ်ရလိမ့်မယ်လို့သမ္မတဟောင်း Bush ကဖိအားပေးခဲ့တာဖြစ်ပြီးထိလဲထိရောက်ခဲ့ပါတယ်ဒါပေမဲ့အခုချိန်မှာအလားတူနည်းမျိုးနဲ့အကူအညီတွေကန့်သတ်လို့အလုပ်ဖြစ်လိမ့်မယ်လို့တော့လူတိုင်းကမယူဆကြပါဘူး။ Washington Institute for Near East Policy အဖွဲ့ကအကြီးအကဲသုတေသီ Grant Ramley ကအခုလိုသုံးသပ်ပြောဆိုပါတယ်
။ The emotive issue of providing for countries means to for their own defense can sometimes trigger
နိုင်ငံတကာနိုင်ငံရဲ့ကုကုကုခုခံကာကွယ်ပိုင်ခွင့်ကိုပံ့ပိုးကူညီတဲ့ကိစ္စကအခြေအနေအခင်းကျင်းပေါ်မူတည်ပြီးတော့မကြာခဏဆိုသလိုတုံ့ပြန်မှုမတူနိုင်တာတွေရှိပါတယ်။အမေရိကန်မှာလည်းအရင်ကတည်းကတသမတ်သေးရှိခဲ့တာတော့မဟုတ်ပါဘူး။ဆိုတော့အခုဆိုရအတွင်းမှာဆွေးနွေးတိုင်ပင်နေကြတယ်လို့ထင်ပါတယ်။သမ္မတအနေနဲ့ Israel နဲ့ပတ်သက်ပြီးတော့နှစ်ပေါင်းများစွာအခိုင်အမာရပ်တည်လာခဲ့တာကြောင့်အခုချိန်မှာ Israel ကိုဖိအားပေးတဲ့နှီးမျိုးမတွေ့ရသေးတာလို့ထင်ပါတယ်။
ဝါစင်ထရယ်ကစ်ချင်ပရိုက်တာအဖွဲ့ကဝန်ထမ်း9ဦးသေဆုံးခဲ့တာနဲ့ပတ်သက်လို့တော့သမ္မတဂျိုးဘိုင်ဒန်ကစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့တိုက်ခိုက်မှုအတွက်ဒေါသဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Israel စစ်ပွဲနဲ့ပတ်သက်လို့သမ္မတကဒီအခုနောက်ဆုံးလောလောလတ်လတ်အပြင်းထန်ဆုံးဝေဖန်လိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်း Israel အတွက်စီးအကူအညီတွေကန့်တတ်ဖို့ရှိမရှိဝိုင်းဝန်းမေးမြန်းကြတာကိုတော့သမ္မတကတုံ့ပြန်တာမရှိသေးပါဘူးရှင်
။မတ်ကင်ပြူတွေတင်ပြခဲ့တာပါဗျာ။ခုတော့ American ရွေးကောက်ပွဲသတင်းဆောင်မတစ်ပုဒ်နဲ့ဆက်ပါမယ်။ဒီနေ့ American သမ္မတရွေးကောက်ပွဲမှာရာဇဝတ်မှုကမဲပေးသူတွေအလေးထားတဲ့ကိစ္စတွေတခုဖြစ်လာပါတယ်။ Joe Biden နဲ့ Donald Trump တို့ကဒီကိစ္စပေါ်ဘယ်လိုကင်ကွယ်ကြပါသလဲ။ Scott Stan ရဲ့သတင်းဆောင်မကိုဥတမောင်တန်းကပြောပြပါမယ်ခင်ဗျာ
။ရာဇဝတ်မှုအကြောင်းရင်းဟာ AB လ၂ရက်နေ့ကပါတီတွင်းရွေးကောက်ပွဲမဲသွားပေးပြအောင်တွန်းအားပေးခဲ့တဲ့အကြောင်းအရာတွေကအကြောင်းဖြစ်ပါ။ Joe Biden နဲ့ Donald Trump တို့ကဆိုင်ယာပါတီတွေရဲ့သမ္မတလောင်းတွေဖြစ်တည်ကြသွားပြီလို့ယူဆထားကြပါတယ်။နယူးယောက်မြို့သူဂိုဒလီကသူ့ပြန်လာ TV မှာမပါလို့ပါဘူး။သူကအခုလိုပြောပါတယ
်။ I just have a sense that there's just an energy.
ကျွန်တော်မှဂျူးလွန်နိုင်တဲ့သူတွေကိုရောအဲ့ဒီလိုဂျူးလွန်မှာကိုဆိုရင်ရတဲ့သူတွေရောနှစ်ဖက်စလုံးမှာအရင်တုန်းကမရှိခဲ့တဲ့အားတွေနဲ့လောရတွေကိုကျွန်မခံစားလို့ရနေပါတယ်
။မဲပေးသူ AB Palatieri ကတော့ဘယ်သွားသွားရာဇဝတ်မှုတွေကြောင်းပုံပြီးခရီးစိုက်နေရတယ်လို့ဆိုပါတယ်။
I feel very safe riding the subway. I know crime is up.
မြေရထားစီရတာအတော့ကိုစစ်ချလုံးချုံပါတယ်။ရာဇဝတ်မှုတွေရှိတာသိပါတယ်။တရင်တွေမှာတွေ့ပါတယ်။ကိုယ်တိုင်တော့မကြုံဘူးပါဘူး။ကြောက်စရာကောင်းတဲ့တချို့အခြေအနေတွေကိုရှောင်ဖို့ကျမတာဝန်ဆိုရတယ်သိပါတယ်။ကျမအဆင်ပြေမှာပါ
။ဒေသန္တရရက်တပ်ဖွဲ့ခိုင်မာအားကောင်းစေပါမယ်လို့ဒီရွေးကောက်ပွဲမှာဂရီပေးရင်တရားဥပဒေစိုးမိုးရေးနဲ့ငြိမ်းဝှပြပြရေးစပါတာလောင်းဖြစ်ထရမ့်ကစီးရုံနေပါတယ်။ကတားအဖမ်းမှာသတ်ခံလိုက်ရတဲ့ရဲရရှိသူဦးရဲ့ညွန့်ပြို့ကအသုဘမှာအရင်ပတ်ကထရမ့်ရှိနေခဲ့ပါတယ်။ထရမ့်ကခုလိုပြောပါတယ်
။ We have to stop it. We have to get back to law and order.
ရာဇဝတ်မှုတွေရပ်သွားအောင်လုပ်ရပါမယ်။ငြိမ်ဝှက်ပြပြရေးပြန်ရှိရပါမယ်။လက်ရှိလုံပုံကင်မုံကအလုံးမဖြစ်တဲ့အတွက်မတူကွဲပြားအများကြီးကျွန်တော်တို့လုပ်ကြရပါမယ်
။ဘာဘတ်တက်ကအမေရိကန်နိုင်ငံရေးလေ့လာရေးဌာနရဲ့လူမှုသဘောထားစစ်တမ်းမှာတော့ရာဇဝတ်မှုနဲ့မွေးစေဝါကိစ္စဟာတိုင်းပြည်ကရင်ဆိုင်နေရတဲ့ထိတ်တန့်ကိစ္စစီးရင်နဲ့မှရှိနေပါတယ်။ဂျမိုင်းဆောင်ရှောက်မှုအကြံပေးဝါရနဲ့ဥရုရာသီအပြောင်းလဲထက်ပြည်သူကပိုပြီးအလေးထားကြတာပါ။ဒါပေမဲ့ FBI စီးရင်အရတော့ရာဇဝတ်မှုကနိုင်ငံတော်အမျိုးကြီးမျိုးငယ်တွေမှာမနစ်ကကြလာခဲ့ပါတယ်။ဒါဒီကြလာတဲ့ကဏ္ဍတွေကိုညှို့ပြီးဥပဒေစိုးမိုးရေးမှာသူ့အစိုးရအောင်မြင်မှုအဖြစ်ဘိုင်ဒန်ကပြောပါတယ်။2021ခုနှစ်ဇန်နဝါရီလ6ရက်လွှတ်တော်ကိုဝင်ရောက်တိုက်ခိုက်မှုနဲ့ထရမ့်ချိတ်ဆက်နေတာကိုထောက်ပြပြီးထရမ့်ရဲ့ဝေဖန်ချက်တွေကိုဘိုင်ဒန်စီးပွားရေးအဖွဲ့ကပြန်လည်တုတ်ပြန်ပါတယ်။အဲဒီနေ့ကလွှတ်တော်မှာတာဝန်ချခဲ့တဲ့ရဲရာရှိတွေတောင်းဘိုင်ဒန်အတွက်စီးပွားရေးမှာပါဝင်နေကြပါတယ်။ဒီတော့မှရက်တက်ချက်ကြီးအခွေလီနိုကိုနယ်ကအခုလိုပြောပါတယ်
။ You don't have to wonder what would happen to our democracy.in our constitution
Trump တက်လာခဲ့ရင်ကျွန်တော်တို့ရဲ့ဒီမိုကရေစီနဲ့ဖွဲ့စည်းပုံဘာဖြစ်သွားမယ်ဆိုတာအံ့ဩနေစရာမလိုပါဘူး။သူကပြောပြီးပါပြီ။ပြပြီးပါပြီ။ဇန်နဝါရီ6ရက်ဖြစ်ကဇက်တိုက်လေ့ကျင့်တာနဲ့တူပါလိမ့်မယ်။ဖွဲ့စည်းပုံကိုကာဝယ်ဖို့ Republican Trump ခိုင်းသားတွေအပေါ်အာမထားနိုင်ပါဘူး။သူတို့ကဥပဒေစိုးမိုးရေးနဲ့ငြိမ်ဝှက်ပြပြရေးကိုစန့်ကျင်တဲ့ဘက်ကပါ
။ Trump ဆက်စုပ်ခံထားရတဲ့ပြည်မှုကြီးတွေကသူပြောတယ်ကဥပဒေစိုးမိုးရေးနဲ့ရင်ဝှက်ပြပြရင်ကိုချိဖြက်ပြီးသားဖြစ်တယ်လို့ဘိုင်ဒန်ရဲ့ COA အဖွဲ့ကဆိုပါတယ်။ဒါပေမဲ့အဲ့ဒီပြစ်မှုတွေကတရားရေးစနစ်ကိုလက်နက်အဖြစ်အသုံးချရွေးကောက်ပွဲကိုဆွတ်သက်တားပြတာဖြစ်တယ်လို့ရှော့ကတော့ပြောပါတယ်ခင်ဗျာ။ကျွန်တော်တမောင်သားမှာ
ဟ
ဟုတ်ကဲ့အခုတော့တောင်အာဖရိကဒီမိုကရေစီအကြောင်းကြည့်အောင်ပါဗျာဒီနှစ်ကတောင်အာဖရိကနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်ပါတိုင်းပြည်အနေနဲ့ဒီမိုကရေစီစနစ်ကိုစတင်ခဲ့တာအနှစ်30ပြည့်တဲ့နှစ်ဖြစ်သလိုရွေးကောက်ပွဲနှစ်လည်းဖြစ်တာကြောင့်အပြင်းထန်ပြိုင်ဆိုင်မှုတွေလည်းဖြစ်မှာပါလို့လေ့လာသူတွေကပြောပါတယ်ဂျိုဟန်နက်စ်ဘတ်မြို့က Cape Ballet သတင်းပေးပို့ထားတာကိုကိုငင်းညင်းကတင်ပြပေးပါမယ်ညာ
ဂျိုဟန်နက်စ်ဘတ်မြို့ကဒီအမျိုးသမီးအချင်းတောင်ဟောင်းမှာပယ်ဆာမူဆာဟာ1986ခုနှစ်ကအချင်းကြခံခဲ့ရတာပါသူဟာအဲ့ဒီအချိန်တုန်းကအသက်12နှစ်အရွယ်ပဲရှိသေးပြီးလူမျိုးရေးခွဲခြားမှုစန့်ကျင်တဲ့လှုပ်ရှားမှုတွေပါဝင်ခဲ့တာပါ
The reason why I brought
ကျမဒီမှာဖမ်းဆီးခံခဲ့ရတဲ့အကြောင်းကတော့ကျမကိုဝင်းနီမန်ဒဲလာအိမ်မှာတွေ့ခဲ့လို့ပါကျမအဲ့မှာတိုင်းပြည်ကိုကာကွယ်ဖို့အတွက် 8K47 ဘလို့သုံးရမလဲဆိုတာကိုသိယူနေခဲ့တာပါ
1994ခုနှစ်မှာနယ်ဆန်မန်ဒဲလာတိုက်ပီရဲ့ပထမဦးဆုံးလူမဲသမ္မတအဖြစ်ကြမ်းကြိမ်တဲ့အခါမှာတော့သူလည်းအပျော်ကြီးပျော်ခဲ့ပါတယ်။ဒါပေမဲ့လည်းအခုနှစ်30အကြာမှာတော့အာနာယအာဖရိကန်နေရှင်နယ်ကွန်ဂရက်စ် ANC ပါတီရဲ့အကျင့်ပြတ်ခြားစားမှုတွေကြောင့်စိတ်ပြတ်နေပါပြီ။ပေါ်ဆာမူဆာက
You know what?Our country
ရှင်တိလားကျမတို့တိုင်းပြည်မှာသူတို့ကပတ်စံတွေယူပြီးတော့လက်စားနေရပါသူတို့ဘသူတွေကလွှတ်တော်တွေရအောင်လုပ်ပေးခဲ့ရလေဆိုတာကိုသူတို့ခင်မဆိုင်ပါဘူးသူတို့ကကျမတို့မေ့သွားပါပြီ
အရင်ကရဲဆက်တဲ့အချင်းတောင်ဟာအခုချိန်မှာပြတိုက်ဖြစ်နေပြီးဖွဲ့စည်းပုံခုံရုံးရဲ့ရုံးထိုင်ရာလည်းဖြစ်ပါတယ်ဒီနေ့တခါလူခွင့်ရေးပွဲတော်တွေကိုအော်ပြောပွဲတွေအမှုပညာနဲ့ဂီတပွဲတော်တွေနဲ့နှင်းဆင်ကျင်းပပါတယ်ဒီနေ့မှာတက်ရောက်လာတဲ့သူအများစုကလွတ်လွတ်လပ်လပ်မွေးဖွားလာရတဲ့သူတွေလို့သတ်မှတ်ခေါ်ဆိုကြပြီးမွေးကလေးကလူမျိုးရေးခွဲခြားမှုကိုမသိခဲ့တဲ့သူတွေပါတောင်အာဖရိကမှာရွေးကောက်ပွဲတွေဟာမေလမှာကျင်းပမှာဖြစ်ပြီးတော့လူငယ်တွေမဲလာပေးရင်သူတို့မဲတွေကအပြောင်းအလဲကိုဖြစ်စေနိုင်တယ်လို့လေးလာသူတွေကပြောပါတယ် Rivonia Circle သူတေသနာအဖွဲ့ရဲ့ Director Tessam Dunga
So the young people showed up by themselves
အသက်35နှစ်အောက်လူငယ်တွေသူတို့ဘာသာသူတို့မဲလာပေးမယ်ဆိုရင်မဲပေးနိုင်တဲ့လူငယ်14သန်းလောက်ရှိပါတယ်လူငယ်တွေအနေနဲ့ရွေးကောက်ပွဲမှာမဲလာပေးပြီးတော့တိုင်းပြည်ကိုပြောင်းလဲအောင်သူတို့လုပ်နိုင်တယ်ဆိုတာသဘောပေါက်တယ်ပါတယ်သူတို့မှလုံနိုင်တဲ့အစွမ်းတကယ်ရှိပါတယ
်အသက်30အရွယ်ယူနာတီမီဇယ်လင်နီကလူငယ်မဲဆန္ဒရှင်တွေအတွက်အလုံယုံဆွေးနွေးပွဲတစ်ခုကိုတက်ရောက်နေတာပါတောင်အာဖရိကအနေနဲ့လူငယ်65ရာခိုင်နှုန်းကအလုံလက်မဲ့ဖြစ်နေတာနဲ့ရင်ဆိုင်နေရပြီးလာမဲ့မေလရွေးကောက်ပွဲမှာ ANC အနေနဲ့ပထမဦးဆုံးအချိန်နေရာအများစုမရဘူးဖြစ်လိမ့်မယ်လို့စစ်တမ်းတွေကခန့်မှန်းနေပါတယ်Unity Mazzalini ga
then I was like if I see a corrupt political party doing whatever
အကျင့်ပြတ်ခြားဆောင်နေတဲ့နိုင်ငံရေးပါတီတခုကဝန်ဆောင်မှုတွေလည်းကောင်းကောင်းမပေးဘူးအခွင့်အလမ်းတွေလည်းမရှိဘူးဆိုရင်ကျွန်တော်စိတ်ထဲမှာမဲပေးခြင်းစိတ်မရှိတော့ပါဘူး
ဒါပေမဲ့လည်းအသက်23နှစ်အရွယ်တန်ပန်းမဂါကာဝီတို့လိုလူငယ်တွေကတော့ပထမဆုံးအချိန်မဲပေးခွင့်ရမှာကိုစိတ်လှုပ်ရှားနေပါတယ
် I registered to vote last year
ကျွန်တော်မဲပေးဖို့မနစ်ကြေကမှတ်ပုံတင်ခဲ့ပါတယ်ကျွန်တော်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Instagram Facebook နဲ့ WhatsApp တွေကိုသုံးပြီးမဲပေးပါလို့နှိုးဆော်ခဲ့ပါတယ်တောင်အာဖရိကမှာအခက်လိုက်စားမှုတွေမညီမျှမှုတွေအပြောင်းလဲတွေဖြစ်တာမြင်ကျင်ပါတယ်အပြောင်းလဲကိုယုံကြည်သလိုအပြောင်းလဲကိုလည်းမြင်ကျင်ပါတယ်
အနာဂတ်မျိုးဆက်တွေအတွက်တောင်အာဖရိကရဲ့ဒီမိုကရေစီကိုကာကွယ်ဖို့ထိုက်တန်ပါတယ်လို့သူကပြောပါတယ်ခင်ဗျာ
။ကိုညင်းညမ်းတင်ပြခဲ့တာပါဗျာအခုတော့ဉာဏ်ရည်တုနည်းပညာအကြောင်းကြည့်အောင်ပါဗျ။ AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာနဲ့ 3D print ထုတ်တဲ့နည်းပညာတွေကတော့မော်တော်ကားဒီဇိုင်းနဲ့ထုတ်လုပ်မှုပိုင်းဆိုင်ရာတွေကိုတော်လန်ပြောင်းလဲဖြစ်လိုက်ပါပြီ။ VW သတင်းတောက် Junior Dulock က Los Angeles ကမျိုးဆက်သစ်နောက်ဆုံးပေါ်ကားခုတော်ပြောင်းကန်းကိုတွားရောက်ရိုက်ကူးတင်ဆက်ထားတာကိုကိုစံကျော်ကပြောပြပါပါခင်ဗျာ။
လွန်ခဲ့တဲ့နှစ်ပေါင်း100အတွင်းမော်တော်ကားထုတ်လုပ်မှုကဏ္ဍတွေမှာတိတာထူးခြားတဲ့ပြောင်းလဲမှုတွေမဖြစ်ခဲ့ဘူးလို့ပြောပြလာသူကတော့မော်တော်ယင်တီထွင်ဖန်တီးထုတ်လုပ်သူကေဗင်စင်ကပ
ါ It took too much time
ရေးပြအချိန်တွေအများကြီးယူငွေရင်းနှီးတွေအများကြီးရင်းနှီးပြီးတော့ဘာမှထူးခြားပြောင်းလဲလို့မရတဲ့စက်မှုလုပ်ငန်းတွေမှာပဲအချိန်တွေငွေတွေအကုန်လုံးကိုပုံတော့ထားတော့အဲ့ဒီတော့အရန်အန်တွေများလုံးခဲ့တယ်ဗျ
ဒါရီကိုပြောင်းလဲပြဖို့အတွက်စင်ကာနဲ့သူ့သားလူကတ်စ်တို့နှုတ်ဟာသမယိုးကြကားအစိပ်ပိုင်းထုတ်လုပ်နေကြပုံစံမျိုးမဟုတ်ပဲ AI လို့ခေါ်တဲ့ဉာဏ်ရင်တုနည်းပညာကိုအသုံးပြုပြီး 3D ပရင်တာတွေနဲ့ပေါင်းစပ်မှုပြုလုပ်ကာအရင်ကားအစိပ်ပိုင်းတွေထက်ကိုအလွယ်တကူဖန်တီးပုံဖော်လို့ရတဲ့စက်ပစ္စည်းတွေကိုထုတ်လုပ်လို့နေပါတယ
်
တကယ်လို့ခင်ဗျားအနေနဲ့ဒီအစိပ်ပိုင်းကိုပြောင်းကျင်လဲဆိုရင်ခင်ဗျားပုံသွင်းဖို့အတွက်မိုးအစ်စ်လိုပါတယ်အဲ့ဒီမိုးတစ်ခုလုံးကိုပြောင်းလိုက်တော့မှဒီဇိုင်းအစ်စ်ကိုပြောင်းထုတ်လို့ရမှာဖြစ်ပါတယ်ကျွန်တော်တို့ကြတော့ software ကိုသုံးပြီးတော့အစ်စ်ပြန်လုပ်လိုက်တာပါကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့
3D printer တွေကိုတတ်ထုနဲ့အသေးချာပုံဖော်ပြုလုပ်ထားတာကြောင့်ပစ္စည်းအလေလွန်လည်းမရှိသလိုခမားအနေနဲ့ပုံစံအစ်တစ်ခုလိုချင်လို့ဆိုရင်လည်းကျွန်တော်ဘက်ကအဲ့ဒါကိုရပ်ပိုင်းတွင်းမှာပဲအစ်တစ်ခုလုပ်ပေးလို့ရတယ်ဗျ
Singer 21လို့အမည်ပေးထားတဲ့သူတို့ထုတ်ထားတဲ့ကားဆိုရင်လဲ Time Magazine ရဲ့2023ခုနှစ်အတွင်းအကောင်းဆုံးတီထွင်ဖန်တီးမှုတွေတဲကတစ်ခုအဖြစ်သတ်မှတ်ခံခဲ့ရပါသေးတယ်။ကားပိုက်ရှင် Singer ကတော့ဒီကားဟာစွမ်းအားမြင့်တဲ့ Hybrid Engine အမျိုးအစားကိုအသုံးပြုထားပြီးတော့မြင်းကောင်ရီ1400နီးပါးကိုထုတ်လုပ်နိုင်စမ်းရှိတယ်လို့ဆိုပါတယ်
။ This car symbolizes
ဒီကားကတော့ဗျာလူကိုယ်တိုင်ကွန်ပျူတာ analysis နဲ့လုံးဝစမ်းသစ်ထုတ်လုပ်ထားတဲ့ကားဖြစ်ပြီးတော့ကုန်ကျန်းနဲ့စွမ်းရည်လောင်စာအသုံးပြုတာကလည်းနေပါလာကြောင်းတဘာဝနဲ့လည်းပို့ပြီးတော့သားသာသာဖြစ်သလိုကဘာကြီးကိုလည်းအပြောင်းလဲတစ်ခုအနေနဲ့သင်္ကေတပြတဲ့ကားဖြစ်ပါလေ
စင်ကာအနေနဲ့ကတော့သူ့ကားတွေကိုစက်ရုံသုံးကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချပေးထားသလိုဒေတာတွင်းကအခြားသောစက်ရုံတွေအတွက်ကိုလည်းစင်ကာရဲ့ကားပုံစံတွေနဲ့စက်ပစ္စည်းအစိတ်ပိုင်းတွေကိုလိုအပ်သလိုစိတ်ကြိုက်ပြောင်းလဲဖန်တီးထုတ်လုပ်ခွင့်ပြုထားကြောင်းပါလေခင်ဗျာ
အသေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
VOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာအခုအစီအစဉ်တွေကို VOA Facebook နဲ့ YouTube ထုတ်လွှင့်ချက်တွေမှာတိုက်ရိုက်မှတ်ချက်ပြုဝေဖန်အကြံပေးနေပါတယ်အခုတော့ပတ်စင်ကဏ္ဍတွေလှည့်ကြပါပြီကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေမှာတင်ဆက်မိမှာဥအောင်ခင်ရဲ့မျိုးသိန်းတိုက်ပွဲအလားအလာမြမရေးသုံးသက်ချက်နဲ့စတင်ပါမယ်တော်လိုင်းရင်တပ်ဖွဲ့တွေကမျိုးသိန်းတိုက်ပွဲတွေဆင်နွှဲနေတဲ့ဆိုပေမဲ့မြို့ကိုလေကြောင်းရံကကာဝယ်ဖို့အခက်အခဲရှိနေပါတယ်လေကြောင်းကဘုံကျဲတိုက်ခိုက်မှုကြောင့်သိမ်းပိုက်ထားတဲ့နေရာကနေဆုတ်ခွာပေးရတာဟာဆင်အားကိုပြုံးပြီးစေကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရခင
်ဗျာ။ရွေးဦးတော်လိုင်းရဲ့အရှိန်အဟုန်ပြင်းထန်ပြီးတိုင်းရင်းသားလက်နက်ကိုင်အချို့နဲ့ဘူးတွဲစစ်ဆေးနိုင်တဲ့အတွက်စစ်ကောင်စီချုပ်ကိုင်တဲ့နေမြေကျင်းမြောင်းလာပါလေ။ဒါပေမဲ့ရန်ကုန်မန္တလေးနေပြည်တော်နဲ့အခြားမြို့တွေကိုစစ်ကောင်စီကထိန်းချုပ်ထားစေဖြစ်ပါလေ။မျိုးတွေကိုထိမ့်ချုပ်ထားနိုင်တဲ့မြန်ကာလပတ်လုံးစစ်ကောင်စီတက်ဆိုးရှည်လိမ့်မယ်အလားအလာရှိနေပါတယ်။ပြည်တွင်းစစ်85နှစ်သမိုင်းမှာအာဏာရအစိုးရဟာတပီလုံးကိုထိမ့်ချုပ်တဲ့အစဉ်အလာမရှိပါဘူး။ဒါကြောင့်စစ်ကောင်စီဟာမျိုးတွေကိုရေရှည်ထိမ့်ချုပ်နိုင်ရင်ဆက်လက်ရပ်တည်နိုင်လိမ့်မယ်လို့သုံးသပ်ကြပါလေ။မျိုးကိုသိပြီးကာကွယ်ဖို့အင်အားမလုံလောက်တဲ့ပြဿနာကို PDF တပ်တွေစတင်ရင်ဆိုင်နေရပါတယ်။ကြောင့်တဲ့နိုမာကသခိုင်းတိုင်းကကောလင်ကမ်ပတ်ရွှေပြည်နဲ့မော်လူးစတဲ့မြို့လေးတွေကို PDF တပ်တွေသိမ်းပိုက်ပြီး NUG ကအုပ်ချုပ်ဖို့ပြင်ဆင်ပါတယ်။ဒါပေမဲ့ဒီတင်စမ်းပိုင်းကစပြီးစစ်ကောင်စီဟာလေရင်နဲ့ဘုံကျဲအမြောက်နဲ့ပြစ်ပြီးစစ်အင်အားအလုံးအင်းနဲ့ပြန်လဲတိုက်ခိုက်တာကြောင့် PDF တပ်တွေကောလင်ကဆုတ်ပေးလိုက်ရပါတယ်။
နေမြေကျွမ်းကျင်မှုကြောင့် PDF တပ်တွေအပေါ်စီးရထားလို့စစ်ကောင်စီတပ်တွေကိုမြို့ကနေတိုက်ထုတ်နိုင်ခဲ့ပေမဲ့လက်နက်အင်အားမမျှတမှုတပ်ဖွဲ့ဝင်အချို့ကြားဆုံးမှုအရသာတည်ဆုံးမှုနေအိမ်ပျက်စီးမှုစတာတွေရှိလာလို့မြို့ကိုဆုတ်ခွာလာရတာလို့ဆိုပါတယ်။လေကြောင်းရံနဲ့လက်နက်ကြီးရံကိုမကာကွယ်နိုင်တာဟာတော်လန်ကြီးရဲ့အားနည်းချက်တစ်ခုဖြစ်နေပါတယ်။မတ်လအစောပိုင်းမှာဖြစ်ပေါ်တဲ့ကဏီမျိုးသိန်းတိုက်ပွဲမှာလဲစစ်ကောင်စီကလေကြောင်းကနေအကြိမ်ကြိမ်တိုက်ခိုက်မှုမိရှို့ပြက်စီးမှုစစ်အင်အားဖြည့်တင်းမှုစတာတွေကြောင့် PDF တပ်တွေမြို့ကိုရက်အနည်းငယ်သာသိမ်းပိုက်နိုင်ခဲ့ပြီးဆုတ်ခွာပေးလိုက်ရပါတယ်စစ်ကောင်စီတပ်သား49ဦးသေဆုံးပြီး PDF တပ်ဖွဲ့ဝင်12ဦးကြာဆုံးပေမဲ့စစ်ကောင်စီတပ်ဟာစစ်အင်အားအဆမတန်တုံးပြီးမြို့ကိုတိုက်ခိုက်ဖျက်ဆီးတာကြောင့်တော်လန်ရေးတပ်ဖွဲ့တွေဟာမျိုးကနေယာယီဆုတ်ခွာပေးလိုက်ရတယ်လို့ NUG ကဆိုပါတယ
်လေရင်ပြစ်လက်နဲ့မရှိဘဲမျိုးကိုသိရင်ဘုံကျဲတဲ့ဒဏ်ကိုအကြီးအကျယ်ခံရကြောင်းတက်တည်ပြနေတာဖြစ်ပါတယ် ဒါကြောင့်မျိုးသိန်းတိုက်ပွဲအစားအရင်ဆုံးလေတပ်တိုက်ပွဲဆင်နွှဲစဉ်နဲ့လို့ယူဆသူတွေရှိလာပါတယ်တောင်ငူလေတပ်စခန်းကိုမတ်လ14ရက်နေ့ကရှော့တိုက်ပွဲ၅လုံးနဲ့ပြစ်ခတ်တိုက်ခိုက်တဲ့အတွက်စစ်သား2ဦးသေဆုံးပြီးအရာရှိ3ဦးအပြင်းအထန်ဒဏ်ရာရရှိပါတယ်လေရင်နှစီလည်းပျက်စီးသွားတယ်လို့ရန်ကုန်ခေတ်ကဆိုပါတယ်တောင်ငူလေတပ်စခန်းဟာတောင်ပိုင်းဒေသတော်လိုင်းအင်အားစုတွေကိုအဓိကထားတိုက်ခိုက်နေတဲ့စက္ကစလေတပ်ဖြစ်ပါတယ်လေရင်ပြေးလန်းကိုဖျက်ဆီးတာဟာလေကြောင်းရန်ကိုကာကွယ်ရာရောက်ပါတယ်
တော်လိုင်းအင်အားစုရဲ့တိုက်ပွဲပုံစံအမျိုးမျိုးမှာစစ်ကောင်စီလေတပ်စခန်းကိုတိုက်ခိုက်တဲ့အရေးအတွက်ဟာအနည်းဆုံးဖြစ်ပါတယ်လွန်ခဲ့တဲ့နှစ်အောက်တိုဘာ22ရက်နေ့ကရန်ကုန်တိုင်းမော်ဘီလေတပ်ဝင်းကိုမြို့ပြပျောက်ကြားအဖွဲ့ကတရခွန်မမရှော့တိုက်တုံး5လုံးနဲ့ပြစ်ခတ်တိုက်ခိုက်စဉ်3လုံးပေါက်ကွဲခဲ့တယ်လို့လူမှုနေဦးသတင်းမှာဖော်ပြပါတယ်ဇူလိုင်လ19ရက်နေ့ကလည်းမကွေးလေတပ်စခန်းကိုဒေသခံတော်လိုင်းရေးတပ်ဖွဲ့တွေပူးပေါင်းပြီးတရခွန်မမရှော့တိုက်တုံးနဲ့ပြစ်ခတ်ရမှာလေးလုံးပေါက်ွယ်ပြီးဓာတ်ဆီဂူတောင်ကိုထိမှန်ခဲ့တယ်လို့ရန်ကုန်ခေတ်တကဆိုပါတယ်ဓာတ်ဆီတူလောင်နဲ့ဂူတောင်ပေါက်ွယ်ပြီးထိခိုက်သေးဆုံးမှုရှိတာဟာလေရင်ကိုပြစ်ခတ်တဲ့သဘောပဲဖြစ်ပါတယ်2022ခုနှစ်တုန်းကလည်းမင်္ဂလာရုံမြို့နယ်မင်္ဂလာရုံလေတပ်စခန်းဌာနချုပ်ကိုဒီဇင်ဘာ16ရက်နေ့ညပိုင်းမှာရန်ကုန်ပျောက်ကြားကတရခွန်မမရှော့တိုက်တုံး5လုံးနဲ့ပြစ်ခတ်ပါတယ်နိုဝင်ဘာ16ရက်နေ့မှာ PDF 5ဘွဲ့ကို KNU UCB မကွေးလေတပ်စခန်းကိုရှော့တိုက်တုံး3လုံးနဲ့တိုက်ခိုက်တာကြောင့် Jet Fighter 3စင်းနဲ့တိုက်လေရင်နှစီးပျက်စီးပြီးတပ်သား10ဦးသေဆုံးခဲ့ကြောင်းသိရပါတယ
်ရှော့တိုက်တုံးကို2015ကိုကစစ်ပွဲမှာဖုံချာရှင်တို့ဘက်ကပထမဦးဆုံး3ကြောင်းသိရပါတယ်နောက်2019မှာပြင်းလူရင်ခြေဆိုင်တပ်တော်နီးပညာတက်ကူကိုတိုက်ခိုက်ရမှာ3ပါတယ်အဲ့ဒီတုန်းကတရခွန်နဲ့မမရှော့တိုက်တုံးကိုသဲအိပ်ပေါ်မှာတင်ပြီးပြစ်ခတ်ကြပြီးမဲ့နောက်ပိုင်းမှာပြင့်ပတ်သေးကြအောင်ဒုံးပြစ်စင်ပေါ်မှာတင်ပြီးပြစ်ခတ်ကြပါတယ် KIA KNU ထိန်းချုပ်နယ်မြေတွေမှာဒီလက်ခံတွေရဲ့ထောက်ခံအားပေးမှုကြောင့်လေတပ်စခန်းတွေကိုပြစ်ခတ်နိုင်တာလို့ပြပြောင်းလာတဲ့ဗိုလ်ကြီးလင်းတက်အောင်ကအေယဝတီသတင်းကိုပြောပြပါတယ်ရှစ်ကောင်စီတပ်မှာလေတပ်စခန်းဌာနချုပ်18ခုရှိကြောင်းသိရပါတယ်ဒီထဲမှာမော်ဘီဘင်္ဂလားဒေါမိတီလာမကွေးတဒါဦးတောင်ငူနမ်ဆမ်ပသိမြကြီးနာမြိတ်နေပြည်တော်ဟ ோம் မလင်းနဲ့ရခိုင်ပြည်နယ်ကအမ်းမြို့လဲပါဝင်ကြောင်းသိရပါတယ်တော်လိုင်းအင်အားစုတွေမိုင်းမျိုးစုံကိုထုတ်လုပ်ပြီးတရခွန်နဲ့မမရှော့တိုက်ဒုံးတွေကိုထုတ်လုပ်နိုင်စွမ်းရှိနေပြီဖြစ်ပါတယ်ဒါကြောင့်လေးမြန်မတက်နိုင်အောင်လေးတဲ့စကန်းကိုတိုက်ခိုက်တာဟာပြည်သူကိုဘုံကျဲတဲ့ဘေးရန်ကကာကွယ်တဲ့နည်းဖြစ်တယ်လို့ယူဆကြပါတယ်ခင်ဗျာ
ဥောက်ခင်မြမရေးသုံးသက်ချက်ကိုနားဆင်ခဲ့တာပါဗျာအခုတော့ကျမရေးကဏ္ဍအလှည့်ကြပါပြီဒီတစ်ပတ်မှာနှွေပူလာချိန်ဝမ်ရှော့ဝမ်ပြက်ယောဂါကာဝေပြုစုအကြောင်းပြောထားပါတယ်နှွေရသည်ပူလာချိန်ရေလဲရှားလာတာကြောင့်တကွေနဲ့ပတ်ဝန်းကျင်တန်ရှင်းအားနည်းလာပြီးဝမ်ရှော့ဝမ်ပြက်ယောဂါဘိုးဖြစ်နိုင်တယ်လို့ကျမရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းကိုမြန်မာနိုင်ငံနဲ့နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျမရေးပညာဘေးလုပ်တွေတွဲလုပ်ခဲ့တဲ့ထွေထွေယောဂါကုဆရာဝန်ဒေါက်တာအစ်ကလီယာမိုးကိုကိုဝင်းမင်းကမေးထားပါတယ်ခင်ဗျာ
โอเคดร.อิกลียามูครับเนี่ยเราတို့နွေရာသီပူပူပြက်လာခြင်းနဲ့ရေလက်ပူရှားပါလာခြင်းဖြစ်နိုင်တဲ့ကျန်းမာရေးပြဿနာတွေအတွက်အပူရှက်တဲ့ဓာတ်ကိုကာကွယ်ပြည့်စုံဖို့အကြောင်းအရင်အခေါက်တွေကပြောပြီးမှဒီတစ်ခါတော့ဆံမာရေးနောက်ထပ်ဖြစ်နိုင်တဲ့အကျိုးဆက်ပြဿနာတွေကိုဆက်ပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆံမာရေ
းဟုတ်ကဲ့ဒီအပူချိန်မြန်မာတဲ့နွေရာသီလိုမျိုးမှာရေရှားပါလာတဲ့အတွက်ကြောင့်မလို့နောက်ထပ်ဆက်တွယ်နေတဲ့နောက်ဆက်တွယ်ပြဿနာကတော့ရေရှားပါတဲ့အခါမှာဖြစ်လေဖြစ်တာရှိတဲ့တကူရေတန့်ရှင်းမှုအားနည်းသွားတာမျိုးနောက်တစ်ခါကျတော့ဒီပတ်ဝန်းကျင်လောက်မှာပတ်ဝန်းကျင်တန့်ရှင်းရေးအားနည်းသွားတဲ့အတွက်ကြောင့်မလို့ဝင်းရှော့ဝင်းပြက်ယောဂမျိုးဖြစ်တဲ့ကျန်းမာရေးပြဿနာတွေလည်းရှိပါတယ်အဓိကကတော့အစားအသောက်ပြင်ဆင်ရမှာဖြစ်စေစားသုံးရမှာဖြစ်စေအဆင့်ဆင့်မှာလည်းပဲတန့်ရှင်းမှုအားနည်းလို့ဖြစ်တဲ့တာမျိုးဆိုတဲ့အတွက်ကြောင့်မလို့နောက်တစ်ခါတောက်ရေမှာမတန့်ရှင်းလို့လည်းဖြစ်မယ်ဆိုတော့ကျမတို့အဓိကကတော့ရေမတန့်ဘူးအစားအစာမတန့်ဘူးပြီးတော့အစားအစာပြင်ဆင်ချက်ပြုတ်ကင်တွဲသုံးဆွဲတဲ့လက်တွေမတန့်ဘူးနောက်တစ်ခါရင်ကောင်းတွေများမယ်ပေါ့နော်ဒီလူတွေရဲ့အညစ်အကြေးဆုံးထုတ်ပုံကလည်းပဲတန့်ရှင်းမှုနဲ့မညီညွတ်ဘူးဆိုလို့ရှိရင်အဲ့လိုမျိုးအခါမှာတော်တော်တစ်ဖက်မှာလည်းပဲနေရာဒီဖြစ်လာတဲ့အတွက်ကြောင့်မလို့တတိတွေကလည်းပဲအမှဲ့လွန်တဲ့တတိတွေရှိလာနိုင်တယ်ဆိုတော့ဒီလိုမျိုးဘက်ပေါင်းစုံအခြေအနေတွေကြောင့်မလို့လည်းပဲဝင်းရှောင်းဝင်းပြေယောဂါဆိုတာဖြစ်နိုင် င်ပါတယ
်ဟုတ်ကဲ့ဆရာမခုနကဒီဖြစ်ရတဲ့အကြောင်းအရင်းပြောပြီးရခါကြတော့ကာကွယ်ရေးလေးပါဆရာမကြီးပြည်စုံသွားအောင်ရှင်းသွားအောင်ပေါ့နော်လက်တွေ့လည်းတကယ်လုပ်နိုင်အောင်ပြောပြပေးလို့ရမှာ
ဟုတ်ကဲ့ရေကိုတန်ရှင်းသောရေကိုတောက်ပါတန်ရှင်းသောရေဆိုခုပြင်မှာဆိုလို့ရှိရင်တောက်ရေတံမျိုးတွေရှိတော့တောက်ရေတံမျိုးတွေကိုတောက်ကြတယ်အဲတောက်ရေတံမျိုးမဝယ်နိုင်လို့ဆိုတော့လည်းကောင်းမရှိနိုင်တဲ့ဒေသမျိုးဆိုတော့လည်းကောင်းအထူးသဖြင့်တော့စစ်ပေးဆောင်ပြည်သူတွေပေါ့နော်ဆိုလို့ရှိရင်ကတော့ဒီရှိတဲ့ရေကိုကြိုးချက်ပြီးတော့မှတောက်ကင်တယ်သုံးရည်ဆိုလို့ရှိရင်လည်းကလိုရင်းလိုမျိုးလေးကိုကလိုရင်းထပ်ပြီးတော့မှပေါ့နော်ဒီသုံးဆွဲတဲ့အဲတခါတိချာလည်းအစားအစာတွေကိုသေးသေးချာချာကြက်အောင်ချက်ပြီးတော့မှစားတဲ့နဲ့ပြီးရင်လည်းကြက်အောင်ချက်ပြီးတော့ပူရုံးလေးမှစားတဲ့နဲ့ပူပူနွေ့နွေ့စားတဲ့နဲ့ဒီအသားတွေအနေနဲ့ပေါ့နော်ဒီလိုတိချာကြက်အောင်ချက်ပြီးတော့မှပူရုံးမှစားတဲ့နဲ့အတီးနံနေနဲ့တီးဝန်လာနေဆိုလို့ရှိရင်လည်းတိချာရည်နဲ့ဆင်ကြယ်အောင်ဆေးကြောပြီးမှစားတဲ့နဲ့အစိမ်းစားမဲ့တီးနဲ့အဟင်းသင်းရွက်တွေဆိုလို့ရှိရင်လည်း
ဟုတ်ကဲ့ဆရာမတော့နောက်ထပ်ရဒီဝမ်ပြဲဝမ်ရှော့ရောက်ကာကွယ်ဖို့တဲ့ဗာချက်အကြံပြုခြင်းတွေလဲဆရာမကြီ
းအဲနောက်တစ်ခါကျတော့ဟိုစစွားပြောတဲ့နေရာဒီဆိုရင်အမဲ့လွန်အတီးတွေရှိတဲ့အခါမှာဒီအမဲ့လွန်အတီးတွေကလည်းရင်ကောင်းကြီးနားပြီးတော့မှဖြစ်တာရှိတယ်ပေါ့နော်ဆိုတဲ့ခါကျတော့ဒီလိုအမဲ့လွန်တီးတီးမျိုးဆိုရင်ရှောင်တဲ့နဲ့မစားတဲ့ဘူးနောက်တစ်ခါစစွားပြောတဲ့လက်တီးတန်ဖို့ဆိုလို့ရှိရင်လက်ကိုဒီလိုချိန်နေမှာဆေးတယ်လဲဆိုတော့အစားအစာတွေကင်တွယ်တဲ့အခါမျိုးမှာနောက်တစ်ခါအစားအစာတွေကိုစားဖို့အတွက်ကိုပြင်ဆင်ကင်တွယ်အချိန်မျိုးမှာလက်ကိုဆက်ပြန်တဲ့ဆင်အောင်ဆေးတဲ့ပြီးရင်အစာမစားခင်မှာလည်းလက်ကိုဆက်ပြန်တဲ့ဆင်အောင်ဆေးတဲ့နောက်တစ်ခါတင်တာတုံးပြီးပြန်ထွက်လာတဲ့အချိန်မျိုးမှာလည်းပေါ့နော်အဲလက်ကိုဆက်ပြန်တဲ့ဆင်ချင်အောင်ဆေးတဲ့
ဟုတ်ကဲ့ဆင်မကြီးနောက်ထပ်ရောဒီ one shot one ပြည့်ရောက်တာခောက်ဝဲဖို့အကြံပြုစရာရှိသလား
ပြီးရင်တစ်ခါအစာအစာတွေကိုရင်မနာအောင်ဖုံးအုပ်ထားတဲ့တကယ်လို့များရင်နာသွားတယ်ဆိုလည်းရင်နာစာတွေကိုမစားပါနဲ့လွတ်ဖြစ်ပါမနှမျောပါနဲ့ဘာလို့လဲဆိုလို့ရှိရင်ဒီရင်ကောင်ကနေတစ်ဆင့်ကူးဆက်တဲ့ဒီ one shot one ပြည့်ရောက်တာမျိုးတွေဖြစ်ဖို့အတွက်ဖြစ်နိုင်ခြေရှိလို့ပါဆိုတော့ဒါအစားအစာတွေအပြင်အိမ်သာညစ်ကြေးဆွန့်ပြစ်တဲ့ဥစ္စာမှလည်းပဲဒီရင်လုံအောင်ညစ်ကြေးဆွန့်ပြစ်တဲ့ပါတယ်ရင်လုံအိမ်သာကိုသုံးတင်တယ်ကောင်းတာကတော့ရင်လုံအိမ်သာဆိုရမှာရင်လုံယုံနေမကပေါ့နော်ရေလောင်းအိမ်သာပေါ့နော်အညစ်ကြေးရေဆင်ကျဲသွားအောင်လောင်းချနိုင်မဲ့ရေလောင်းအိမ်သာမျိုးသုံးတင်ပါတယ်အဲလိုများတောတောင်နေမှာဆစ်ဆောင်ဒေတာကဆစ်ဆောင်နေရဲ့လူပြည်သူတွေအနေနဲ့ဒီလိုမျိုးလက်တွေပေါ့နော်ရေလောင်းအိမ်သာမျိုးသုံးဖို့လက်တွေမကြရဲအဲအနေအထားမျိုးရှိနိုင်တယ်ဆိုတော့လေမှာနားလဲပါလေအဲ့ခါကြလို့ရှင်နဲ့တက်နိုင်ကြလောက်တော့ရင်လုံးအိမ်သာသုံးပါဒါမှမဟုတ်ရင်လေကိုအညစ်ကြေးစွန့်တာကိုတည်တည်ချာချာရင်မနာအောင်ဖုံးအုပ်တင်ပါတယ်အထူးသဖြင့်တော့ကလေးသူငယ်တွေရဲ့အညစ်ကြေးတွေဆိုလို့ရှင်လည်းစနစ်တကျနဲ့စွန့်ပြစ်တင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေ့မှာနေရာဒီဖြစ်တဲ့အတွက်အပူချိန်များတာကြောင့်ပေါ့နော်အစာအစာတွေဟိုပြတ်သွားတာဖုတ်သူးသွားတာပေါ့နော
်ဟာဟုတ်ပါတယ်
အဲ့ဒါတွေစားမိနိုင်တဲ့အနေအထားမျိုးရော
ဟုတ်ပါတယ်နေရာဒီအပူချိန်မြင်ပါတယ်တကျမလို့ဆဆွားတကျမလို့ဒီချက်ပြုတ်ပြီးတဲ့အခါမှာပူပူနွေ့နွေ့ဖြစ်တော့မှစားပါဆိုတာကလေပူပူနွေ့နွေ့လေးစားခြင်းအားဖြင့်လေဒီအစားအစာတွေဟာချက်ပြီးတဲ့အခါမှာတင်းစီထားပြီးတော့မှကြာသွားတဲ့အခါမှာပြက်သွားတာမျိုးပုတ်သွားတာမျိုးတိုးသွားတာမျိုးတွေကိုရှောင်ချင်နိုင်မှဖြစ်ပါတယ်အဲ့တော့ဒီတင်းစီထားလို့ပြက်သွားမယ်တိုးသွားတယ်မယ်အဲဒါပေမဲ့နှမျောပြီးစားမယ်ဆိုလည်းဒါဝင်းရှောင်းပြက်ဖြစ်နိုင်ပါတယ်ပုတ်သွားတာမျိုးတွေစားရင်လည်းဝင်းရှောင်းအတီးတွေဆိုလို့ရှိရင်အမဲ့လုံးလို့ပုတ်သွားတဲ့အတီးမျိုးတွေစားလို့ရှိရင်လည်းဒါဝင်းရှောင်းဝင်းပြက်ယောဂါကိုဖြစ်စေနေတော့ဒါလည်းပဲရှောင်ချင်သက်ပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီနေရာမှာဒီယောဂါဖြစ်လာလို့ရှိရင်ပေါ့နော်ဆိုရတဲ့လက္ခဏာအနေအထားတွေရောဘယ်လိုရှိနေလဲဆင်မကြီ
းဝင်းချောင်းရဲ့ယောဂါကြောင့်မလို့ဖြစ်လာတဲ့ဒီကျန်းမာရေးပြဿနာတွေကတော့မဝင်သွားတဲ့အခြေအနေတွေများလာမယ်ပြုတ်ချင်အန်ကျင်ဖြစ်မယ်ဒါမှမဟုတ်လည်းအံမယ်ခိုင်နာမယ်နောက်ဝင်သွားလို့ရှိရင်ဝင်အပြင်ချွဲပါမယ်သွေးပါလာမယ်ဒါမျိုးတွေဖြစ်နိုင်တယ်အဲဒီနာရခရည်တဲ့ဆုံးရှုံးမှုတွေတိတ်များလာတဲ့အခါမှာအန်နာရီတိတ်များလို့ဝင်သွားတဲ့အချိန်ကြီးတိတ်များလို့ရည်တဲ့ဆုံးရှုံးမှုတွေတိတ်များတဲ့အခါမှာဒီရည်တဲ့ခန်းချောက်တဲ့လက္ခဏာတွေနဲ့ပေါ့နော်သွေးပေါင်ခြင်းအရင်ကြပြီးတော့မှသွေးလန့်တဲ့လက္ခဏာတွေအထိဖြစ်လာနိုင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုလိုဒီပြင်းထန်နိုင်တဲ့အဆင့်ရှိတဲ့အတွက်ဘလို့သတိထားပြီးတော့ပြုစုကူညီပေးတယ်လဲဆရာမလေ
းဒီဝင်ရှောင်းပြက်ယောဂါမှာလည်းပဲရည်များအရင်များတောက်ဖို့လိုတယ်တော့ရင်တက်တက်တယ်မဟုတ်ဖဲနဲ့ပေါ့နော်တကယ်လို့များဝင်သွားတဲ့အချိန်ကြီးတိုင်းများပြီးတော့မှအန်နာလည်းရှိမယ်ဆိုလို့ရှိရင်ကတော့ရေတက်အပြင်စားတက်ပါပြန်ဖြည့်တင်းဖို့လိုတဲ့အတွက်ကြောင့်မလို့တောက်နိုင်နေသူဆိုလို့ရှိရင်ဒီတက်စားရေလိုမျိုးဒီမှန်ကန်တဲ့ပေါ့နော်တက်စားရေအထုပ်ကိုစနစ်တကျနဲ့ဖြောဆက်ပြီးတော့မှတောက်ပေးဖို့လိုတယ်အဲမြန်မြန်တောက်ပေးဖို့လိုမယ်အဲဒီလိုမှထိန်းလို့မရဘူးပေါ့နော်ဒီပါဇက်ကနေမှတောက်လို့ယုံနဲ့မလုံလောက်တော့ဘူးတော့လကောင်းဒါမှမဟုတ်ပါဇက်ကနေပြီးတော့မှပြန်ပြီးမဖြည့်တင်းနိုင်တဲ့အနေအထားဖြစ်နေတဲ့သူမျိုးပေါ့နော်သူရလနဲ့လက္ခဏာတွေဖြစ်နေတဲ့သူမျိုးဆိုလို့ရှိရင်တော့ဆေးရုံ ံစည်းကမ်းကိုအချိန်မီပေါ့နော်ဒီရည်သက်စားတဲ့ဆုံးရှုံးသွားတာတွေအကျော်ရေကနေပြန်ဖြည့်ဖို့စေယုံကိုအမြန်ခေါ်သွားဖို့လိုတယ်စေကမ်းအမြန်ခေါ်သွားဖို့လိုပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ကျွန်တော်မမေးမိတဲ့နောက်ထပ်အရေးကြီးတာဟုတ်
ဆိုတော့ဒီလိုမျိုးလေးတွေဆောင်ရွက်ပေးမယ်ဆိုလို့ရှိရင်တော့ခုနလိုဟိုတန်လေးတန်အဓိကပေါ့နော်ရေတန်ရမယ်အစားအစားတန်ရမယ်လက်တန်ရမယ်အိမ်သားတန်ရှင်းမှုရှိရမယ်ဆိုတာမျိုးတွေအငြိစိတ်ဆုံးပြေမှုမှာတန်ရှင်းစွာဆုံးပြေမယ်ဆိုတဲ့အစားမျိုးလေးတွေကိုအဓိကလိုက်နာပြီးလုပ်ပေးမယ်ဆိုလို့ရှိရင်တော့မလိုလားအဲ့တဲ့ဝန်ရှင်ရင်ပြေယောဂမျိုးတွေကိုခံစားရတာမျိုးရေဓာတ်စားဓာတ်ဆုံးရှုံးမှုများလို့တွေးလန့်လက္ခဏာမျိုးတွေဖြစ်တဲ့အဆင့်ထိရောက်တာမျိုးအဲနောက်တစ်ခါအသက်အနည်းဆုံးရှုံးတာမျိုးဖြစ်မဲ့အန္တရာယ်တွေအကုန်လုံးကိုရော့ပါသွားအောင်ရှောင်ကျဉ်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဖြူရီစီစနေကိုရေဒီယိုရုံမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖြူရီမြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ
်အခုတော့တိုင်းရင်သတင်းတော်အလှည့်ကြပါပြီညာတိုင်းရင်ဒေသကသတင်းတွေကိုထိုင်းချေဆိုင် FIFA အဖွဲ့သားတွေကစူးစီးတင်ပြထားပါတယ်ညာ
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းရင်သားတင်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ကချင်ပြည်မိုးမောင်းမြို့အနီးဝန်းကျင်မှာရှိတဲ့တပ်စခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ပြီးတဲ့နောက်မိုးမောင်းလွယ်ကျေလမ်းပိုင်းကိုအပြည့်အဝထိန်းချုပ်ထားလိုက်ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းမဘိန်းမြို့နယ်မိုးလုံရွာမှာတော့တိုက်ပွဲမဖြစ်ပဲလေရင်နဲ့ဘုံကျဲခဲ့လို့ဒေသခံ6ယောက်သေဆုံးသွားပါတယ်။တည်လွာတွေထဲမှာတော့မိုးနဲ့ကရင်ပြည်နယ်ကြားဂျိုင်းမြစ်ထဲမှာလှုပ်ရှားနေတဲ့စစ်ကောင်စီရဲ့ရေတပ်သင်းမောကနေလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့တိုင်မရောမြို့နယ်တဲကရွာတရွာမှာအိမ်တွေမီးလောင်ပျက်စီးခဲ့ပြီးရွာသားတွေကတော့ဘေးလွယာကိုထွက်ပြေးနေရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးမောင်မြို့အနီးရှိမိုင်ဆက်ကောင်တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်သိမ်းပိုင်နိုင်လိုက်ပြီဖြစ်ပြီးမိုးမောင်လွယ်ကျေလမ်းပိုင်းကိုအပြည့်အဝထိန်းချုပ်ထားလိုက်ပါတယ်။ဧပြီလ3ရက်နေ့မှာမိုးမောင်မြို့အနီးရှိမိုင်ဆက်ကောင်တပ်စခန်းနဲ့ကြောက်စခန်းတို့ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုင်နိုင်ခဲ့တာလို့ KIA နဲ့နီးစပ်သူတယောက်ကပြောပါတယ်။အဲ့ဒီတိုက်ပွဲတွေထဲစစ်ကောင်စီတပ်ကလီချောင်းနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ဧပြီလ3ရက်နေ့တုန်းကလည်းမိုးမောင်မြို့နဲ့ရွာတရွာကိုလေရင်နဲ့ဘုံကျဲချခဲ့လို့ဒေသခံ9ယောက်သေဆုံးခဲ့ပါတယ်
။ရှားပြည်နယ်မြောက်ပိုင်းဒေသရှိမဘိန်းမြို့နယ်မိုးလုံးရွာမှာတိုက်ပွဲမဖြစ်ပဲလေရင်နဲ့ဘုံကျဲခဲ့လို့ဒေသခံ6ယောက်သေဆုံးသွားပါတယ်။ဧပြီလ2ရက်နေ့ညနေပိုင်းမှာလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူ6ယောက်သေဆုံးသွားခဲ့ပြီး9ယောက်ကတော့တာယာပြင်းထန်ရရှိသွားတယ်လို့ဒေသခံတယောက်ကပြောပါတယ်။သေဆုံးသွားတဲ့သူတွေရဲ့ဘုံကြီးတစ်ပါးလည်းပါတယ်လို့ဆိုပါတယ်။ဘုံကျဲခံရမှုကြောင့်မိုးလုံးရွာကအိမ်10လုံးကျော်နဲ့ဈေးဆိုင်တွေပါမီးလောင်ပျက်စီးခဲ့ပါတယ်။
ကရင်နီပြည်မှာစစ်ကောင်စီတပ်ကတပ်ဖြတ်ထားခဲ့တဲ့ဒေသခံပြည်သူအလောင်းတချို့ပြန်လည်တွေ့ရှိခဲ့ပြီးပြန်မကောက်နိုင်သေးတဲ့အလောင်းတွေလည်းရှိနေတယ်လို့ဒေသခံတွေနဲ့ကရင်နီတော်လိုင်းရင်ရစုတွေကပြောပါတယ်။တစ်လေလုံးစစ်စင်ရေးနောက်ပိုင်းဒီမော်ဆိုးမြို့နယ်ထဲစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့နေရာတွေမှာအရက်သားပြည်သူအလောင်း၅လောင်းတွေ့ရှိခဲ့တယ်လို့နယ်မြေရှင်းလင်းရေးလုပ်နေတဲ့ဒီမော်ဆို PDF ရဲပေါ်တယောက်ကပြောပါတယ်။သေဆုံးသူတွေထဲဒီမော်ဆိုးမြို့နယ်ဒေါငန်ခါရက်ွက်လေးကအသက်50အရွယ်အမျိုးသားတယောက်နဲ့တနန်းဥကွိုင်ကအမျိုးသားတယောက်ဖြစ်ပြီးဂျာနဲ့လူတွေကတော့ဘယ်သူဘဝဖြစ်တယ်ဆိုတာမသိရသေးပါဘူး။ဒါအပြင်တစ်လေးလုံးစစ်စင်ရေးကာလထဲလွယ်ကောအချင်းထောင်နားမှာပြစ်ခတ်ခံထားရတဲ့ပြည်သူတွေရဲ့ရုပ်အလောင်းတွေလေးလနီးပါးကြာလာတဲ့အထိပြန်မတည်ယူနိုင်သေးဘူးလို့ဆိုကြပါတယ်။
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်တွေကရက်ွက်တိုင်းမှာမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေကျထားတာအများပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မပေါက်ကွဲသေးတဲ့စစ်လက်နက်အကျဉ်းချံပစ္စည်းတွေကြောင့်ဧပြီလ3ရက်နေ့ကစစ်ပီးတိန်ရှောင်ရာကနေစီဆိုင်မြို့ရဲကိုပြန်သွားတဲ့ဒေသခံအမျိုးသားတယောက်မိုင်းနှင်းမိပြီးခြေထောက်ဖျက်လိုက်ရတယ်လို့ပြည်နယ်လုံးပြန်ကြိုင်းတာဝန်ခံတယောက်ကပြောပါတယ်။ရက်ွက်တွေထဲမှာကျနေတဲ့စစ်ကောင်စီရဲ့လက်နက်ကြီးတွေမိုင်းတွေပေါက်ကွဲသေးတာတွေရှိနေသေးတာကြောင့်စစ်ပီးတိန်ရှောင်ထားတဲ့ဒေသခံတွေနေနေရမပြန်ကြသေးဘူးပြည်နယ်လုံးကသတိပေးပြောဆိုထားပါတယ်တိုက်ပွဲကြောင့်စီဆိုင်မြို့ခန့်တွေဟာနေရာတွေတည်း
ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုနှစ်ရက်ဆက်တာပြုလုပ်ခဲ့တာကြောင့်အရက်သားပြည်သူနယ်နေအိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်။မင်းတပ်မြို့နယ်တိုက်နယ်နေဘက်ကိုဧပြီလ၃ရက်နေ့မနက်ပိုင်းတနင်္လာမှာဖြတ်အားပြင်းပေါင်900ပုံအပါအဝင်လေကြောင်းတိုက်ခိုက်မှုစေတင်ထမင်းနယ်ပြုလုပ်ခဲ့တာဖြစ်တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ တိုက်နယ်အမှတ်73ထဲကအောက်ချိုင်ရွာဘက်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုထပ်မံပြုလုပ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့အရတားပြည်သူ9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတယောက်ကတော့ခြေတစ်ဖက်ဆုံးရှုံးလိုက်ရပါတယ်။
ပါတီတီထောင်ခွင့်လျှောက်ထားတဲ့ကရင်ပြည်နယ်အခြေဆိုင်မုံငင်ငွေရေးပါတီ MUP တဖြစ်လေမွန်တုတေပါတီကိုအေဗီလာတယနီရဲဆွေးနဲ့နိုင်ငံပါတီအဖြစ်မှတ်ပုံတင်ခွင့်ပြုလိုက်တယ်လို့ပြည်ထောင်စုယူကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်ပါတီမှတ်ပုံတင်အမှတ်48ဖြစ်တဲ့မွန်တုတေပါတီရဲ့ဗဟုရုံးချုပ်ကိုကရင်ပြည်နယ်ဖန်မြို့မှာရုံးဖွင့်ထားပြီးတော့ဂျန်ရင်စိတ်ကြီးကော့ဂရီလိုင်းဘွေဖန်အန်နဲ့မြောင်းဝရီမြို့နယ်တို့မှာပါတီရုံးဖွင့်လက်သွားဖို့စီစဉ်ထားတယ်လို့ဆိုပါတယ်ဒါပေမဲ့စစ်ကောင်စီနဲ့ပူးပေါင်းထားတဲ့မွန်ငင်ငွေပါတီ MUP ကတော့ပြီးခဲ့တဲ့နှစ်မလကရေကပါတီတီထောင်ခွင့်လျှောက်ထားပြီးမဲ့ဒီထောင်စုယူကောက်ခွင့်ကော်မရှင်ကခွင့်ပြုချက်ချမပေးသေးပါဘူ
းအခုဆက်ပြီးသတင်းဝါတွေကိုတင်ဆက်ပေးသွားမှာပါမွန်နဲ့ကရင်ပြည်နယ်ကြားဂျိုင်းနစ်ထဲမှာလှုပ်ရှားနေတဲ့စစ်ကောင်စီရဲ့ရီတက်တင်မောကနေလက်နက်ကြီးနဲ့ပစ်ခတ်လိုက်တာကြောင့်ကြိုင်မယောမြို့နယ်ထဲမှာရှိတဲ့ဓမ္မသက်ရွာကအိမ်ခြေ300ကျော်မီးလောင်ပျက်စီးခဲ့ပြီးရွာသားတွေကတော့ဘေးလွတ်ရန်ကိုထွက်ပြေးနေရပါတယ်အခြေအနေအသေးစိတ်ကိုရမရတင်ဆက်ထားပါတယ်
လောလောဆယ်မှာတိုက်ပွဲတွေမရှိပေမဲ့လည်းစစ်ကောင်စီတပ်ဖွဲ့ကနေမထင်ရင်မထင်သလိုရွာတွေတဲကိုနေ့စဉ်ရက်ဆက်အမြောက်လက်နေကြီးတွေနဲ့ရန်တပ်ဖြစ်ခတ်နေတာကြောင့်မိဘေးနဲ့စစ်ဘေးရှောင်နေရတဲ့ဓမ္မတရွာသားတွေအပြင်အနီးအနားကျေးရွာတွေကဒေသခံတွေတင်းရှောင်နေရတာဖြစ်ပါတယ်ဘလူးကျွန်းကလူမှုကယ်ဆယ်ရေးတင်းခေါင်းဆောင်တယောက်ကအခုလိုများပါတယ
်အခုစစ်ရှောင်တယ်မိဘေးရှောင်လာတယ်ဓမ္မတပေါ့ဒီကအခုမုဒုန်မှာဆိုရင်ကိုယ်လုံးကလေးကဆို348ဦးရောက်လာခုံးကြောင်းတွေပေါ့နော်ဟုတ်တရေတောင်စုံမူတုံအမအမိုးကြောက်ဖြူညီရွာလို့အကြိုင်ပေါ်တော့လူကျွန်းမှာဒီနေ့လာကြတာမလာပဲနဲ့တော်တဲ့မှာရောက်နေတဲ့ဟိုအဲ့မှာအများကြီးပဲအခုအဲ့ကိုတုံကမနော်နော်ရတာဒီရစုပ်ပြရှိနေပေါ့နော်အဲ့မှာမလားဆက်ရောက်လာနေတော့ငယ်နောက်ပိုင်းစားတဲ့ပြင်တော့ပို့ပြီးတော့လူကြီးကများများလာတယ်
။ကြမ်းမြစ်ကန်တဘေးကရွာတွေမှာလည်းတိုက်ပွဲတွေဖြစ်လာမှနဲ့တက်တဲ့ကြီးတွေကြားလာမှဆိုလို့မော်လမြိုင်ဘက်မှာထွက်ပြေးတိမ်းရှောင်နေရတယ်လို့စားတဲ့ပြင်ရွာသားတယောက်ကအခုလိုပြောပါတယ်
ကျွန်တော်တို့စားရီမှာကခလေးအရှိတတိတိုက်ရင်ခြေဆိုင်တယ်အဲ့ဒီခြေဆိုင်တကနေတရနာဘက်ကိုလက်နဲ့ကြီးနဲ့လှမ်းပစ်တဲ့အခါမှာကျွန်တော်တို့စားရီရောအပေါ်ကနေခြေဆိုင်တွေဖြက်ဖြက်ပြီးသွားနေတော့ကျွန်တော်တို့ရွာမှာဆက်မနေရတော့နောက်ပြီးတော့ရွာနားမှာရှိတဲ့ရေတက်စစ်တီဘောကနေဟိုဘက်ကိုလက်နဲ့ကြီးတွေနဲ့လှမ်းပစ်နေတော့တကယ်လို့ကဟိုဘက်ကနေပြီးတော့ဒီဘက်ခလေးအရှိတတိကိုရောရေတက်စစ်တီဘောရောလက်နဲ့ကြီးတွေနဲ့ပြန်ထုတ်ရင်တော့ကျွန်တော်တို့ရွာဟာတမရလိုပဲမိလောင်သွားနေတယ
်ပြည်သူတွေကိုရန်လိုလိုဆက်ဆံနေတဲ့စစ်ကောင်စီဟာလူတွေရဲ့အတက်ကိုတံမိုးမထားပဲရွာတွေကိုလက်နဲ့ကြီးတွေပြစ်ခတ်နေတာဟာစစ်ရစွဲမှုကိုအပြင်းထန်ကျူးလွန်နေတာလို့မွန်ပြည်တော်လှန်ရေးတပ်ဖွဲ့နိုင်နဂါးကအခုလိုပြောပါတယ
်ဒီဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်စစ်ကောင်စီဟာသူတို့ရဲ့အနာတီးကြရေးအတွက်ပြည်သူကိုလည်းရန်သူလိုတဖွဲ့ဆက်ဆံတယ်ဆိုတာတွေ့ရတယ်နောက်တစ်ချက်ကလူတွေရဲ့အတက်ကိုပဒါနာမထားပဲဟိုလူစိတ်မရှိဘဲနဲ့အခုလိုရွာတွေကိုဒီလက်နဲ့ကြီးနဲ့ပြစ်သွင်းတာကိုကြည့်ချင်းအားဖြင့်ဒီစစ်ကောင်စီဟာဒီစစ်ရာဇဝတ်မှုကိုပြင်းအထန်ကျူးလွန်နေရဆိုတာဒါတကနောက်တစ်ခုပဲလို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗ
ျပြီးခဲ့တဲ့မတ်လ25ရက်နေ့မှာကော့ခရိတ်မြို့နယ်ကော့ပိုင်ရဲစခန်းကိုမွန်နဲ့ကရင်ပူးပေါင်းတော်လှန်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်40ကျော်ကိုစစ်တုပ်ပန်းတွေဖြင့်ဖမ်းဆီးခေါ်ဆောင်သွားတဲ့အပေါ်တက်တော့ပြန်တဲ့အနေနဲ့တိုက်ပွဲတွေမရှိတဲ့တမရရွာတဲကိုအမြောက်နဲ့ပြစ်ခတ်ပြီးမီးလောင်စီခဲ့တာလို့စစ်ရေးကဲခတ်တွေကတုံ့တက်နေကြပါတယ်ရှင်
။ချင်းပြည်နယ်မှာပြီးခဲ့တဲ့မတ်လကုန်ပိုင်းကတိုက်ခတ်ခဲ့တဲ့လေပြင်းမုန်တိုင်းကြောင့်မင်းတပ်နဲ့ကံပလတ်မြို့နယ်တဲကစစ်ပီးချောင်စခန်းတွေအပါအဝင်လူနေအိမ်ခြေအဆောက်အုံတစ်ထောင်ကျော်ထိခိုက်ပျက်စီးခဲ့ပြီးတော့ပြည်လဲထူထောင်ရေးအတွက်အကူအညီတွေလိုအပ်နေစေလို့ဆိုပါတယ်ကိုရော့ဘတ်ကစုစည်းထားပါတယ်။
မလန်နဲ့စက်တရနေ့ကတိုက်ခတ်ခဲ့တဲ့လေပြင်းပုံရိုင်းကြောင့်မင်းနှမြို့နယ်တိုင်းနယ်အမှတ်၁နှစ်၃လမှရှိတဲ့ကြီးရွာပေါင်း၈၀လောက်ကစစ်ဘေးရှောင်စခန်းတွေအပါအဝင်လူနေအိမ်ကြီးအဆောက်အအုံ900ကျော်ဟာမိုးလံပြိုကျပျက်စီးခဲ့ရပါတယ်အခုတော့ပြန်လည်ထူထောင်ပြုပြင်ရေးအတွက်အကူအညီတွေလိုအပ်နေတယ်လို့မင်းနှမြို့နယ်စစ်ဘေးရှောင်စခန်းများစီမံခန့်ခွဲမှုကော်မတီဦးဆောင်သူဦးလောရင်ကပြောပါတ
တစ်စုံတရားမှရောက်ရှိလာတာမျိုးမရှိသေးပါဘူး။တချို့ဆိုရင်အဲ့ဒါအိမ်အမိုးပါသွားတယ်၊သူများအိမ်မှာသွားနေတယ်ဘာသာတတိတန်နေဝယ်ရအောင်ပါဘာတွေကလည်းဟိုမာလိုက်တာနဲ့ချက်ချင်းရောက်လာတာမျိုးပြီးလာမှအတင်ဝယ်လို့ရတဲ့အားမျိုးလည်းမဟုတ်ဘူးအဲဆိုတော့ဒါတွေကိုတို့ကပြန်မာနေကြတယ်ငွေချေပတ်ပတ်မှုနဲ့တတိတန်နေတာပေါ်နေတောက်ပတ်မှုနဲ့တို့ကနေနေပါတယ်
မြင်းနဲ့မြို့နယ်တိုင်းနယ်အမှတ်2နဲ့အမှတ်4မှာရှိတဲ့ဆစ်ရှောင်းနေအိမ်နဲ့အဆောက်အုံတွေပုံပျက်စီးခဲ့ပြီးမြို့နယ်တစ်ခုလုံးမှာနေအိမ်ပေါင်း900ကျော်ပျက်စီးမှုရှိခဲ့တယ်လို့မြင်းနဲ့မြို့နယ်စစ်ဘေးရှောင်စခန်းများစီမံခန့်ခွဲမှုကော်မတီရဲ့စည်ရင်းတွေအရသိရပါတယ်။တံပလက်မြို့နယ်မှာလည်းလင်ပြင်းမုံတိုင်းကျောင်းဘာသာရေးအဆောက်အုံဆေးရုံစည်ခန်းစာတင်ကျောင်းအပါအဝင်လူနေအိမ်900ကျော်ပျက်စီးမှုရှိခဲ့တယ်လို့တံပလက်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
တညာထဲတိုက်တာကိုအဲ့တိုက်တဲ့အတွင်းမှာဆုံးရှုံးမှုမှာတတော်ကိုကြီးတယ်ပေါ့နော်။ဟိုကလည်း8000ဆိုတာ900ကျော်ဖြစ်နေတော့မပေးနိုင်ဘူးပေါ့နော်။ဒီမြို့နယ်ဘတ်ဂျက်ကနေမြို့ခါမှာအရန်ဆက်ခဲတဲ့ဒီလုံးလုံးပြည့်စည်တဲ့ပြန်ဆောက်ဖို့လိုမဲ့နေအိမ်မျိုးတော့ကျမတို့ပေးဖို့စီစဉ်ရှိတယ်။ဒီလူသားချင်းစာနာရေးပေါ့ဌာနအနေနဲ့ဆင်းကျမတို့တင်ထားရရှိတယ်။ဒါနဲ့အဖွဲ့အစည်းတွေနဲ့ကတော့ခုထိ NGO တွေဘာတွေကနေဒီမုံတိုင်းအတွက်ကူညီပေးချင်တယ်ဆိုမှဆက်သွယ်လာတာတော့မရှိသေးဘူးပေါ့နော်။
လေပြင်းမုန်တိုင်းကြောင့်ကမ်ပလက်မြို့နယ်မှာနေတစိမ့်တစ်ပိုင်းပျက်စီးမှုနဲ့အလုံးပျက်စီးမှု900ကျော်စေခန်းအဆောက်အုံဘာသာရေးအဆောက်အုံစာတင်ကျောင်းဆရာနေအိမ်နဲ့ခမဆောင်ပါဝင်ဥယျာဉ်ခြံတဲအလုံးပေါင်း800နီးပါးထိခိုက်ပျက်စီးခဲ့ရတယ်လို့ကမ်ပလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲ့စည်ရင်းအရသိရပါတယ်မင်းတနယ်ကံပလက်မြို့နယ်တွေကလီဘေးတန်ခံပြည်သူတွေကနေအနေစုကူတာမောကတာလပတ်တွေနဲ့တပိုင်းတပိုင်းပြန်လည်ပြုတ်ပြင်ပြီးနေထိုင်နေကြရပါတယ်လီဘေးတန်တင့်ပြည်သူတွေဟာဒီနေ့ချိန်ထိအကူအညီတွေမှတစ်ခုမှမရကြသေးသလို NUG အစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကလည်းတင်ပြထားဆဲဖြစ်တယ်လို့ဆိုပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
မုံမောင်မြို့အနီးရှိမိုင်ဆက်ကောင်တပ်စခန်းကို KIA နဲ့ပူးပေါင်းတပ်တို့ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးမုံမောင်လွယ်ကျေလမ်းပိုင်းကိုအပြည့်အဝထိန်းချုပ်ထားလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းမပိမြို့နယ်မိုးလုံးရွာမှာတိုက်ပွဲမဖြစ်ဘဲစစ်တပ်ကလေရင်နဲ့ဘုံကျဲခဲ့လို့ဒေသခံ6ယောက်သေဆုံးခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ကြရတာကတော့နေဆက်ဒီတာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပြနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပ
ါ။အခုအစီအစဉ်တွေနောက်ဆုံးရမြန်မာနိုင်ငံကဘာသတင်းတွေသတင်းသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmese.voanews.com နဲ့VOA Burmese Facebook YouTube စာမျက်နှာတွေမှာအချိန်မီပြန်လည်ကြည့်ရှုနားဆင်နိုင်ပါလေခင်ဗျာအခုတော့ကြမ်းနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ခင်ဗျာကျသပရိနေ့ကလုံခြုံရေးကောင်စီမှဆွေးနွေးတဲ့မြန်မာအရေးတကယ်ဖွင့်ဆွေးနွေးပွဲမှာမြန်မာနိုင်ငံမှာ2024ခုနှစ်အတွက်လူသားချင်းစာနာမှုအကူအညီ 18.6 တန်းလိုအပ်မယ်လို့ခန့်မှန်းထားကြောင်းလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UN OCHA ကပြောပါတယ်ဒီပမာဏဟာ2022February နောက်ပိုင်း6ဆတိုးလာတဲ့ဆိုပါတယ်မြန်မာနိုင်ငံမှာလူ73သန်းနီးပါးလူရေရဲ့25ရာခိုင်နှုန်းကဆနိုက်ခါမလုံလောက်မှုတန်ခံနေရကြောင်းပြောပါတယ်တခါကုတ်ပြည်သူတွေအပေါ်ကိုပြန်ပြီးအကြမ်းဖက်နေတဲ့မြန်မာနဲ့အီရန်အစိုးရတွေပေါ်ဖိအားပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကကြေညာပရင်းနေ့ကသဘောတူညီမှုရခဲ့ပါတယ်မြန်မာစစ်ကောင်စီကကုတ်နိုင်ငံသားတွေပေါ်လူ့အခွင့်အရေးချိုးဖောက်ဖို့ဂျက်တင်ရင်တွေတုံးတယ်လို့ယုံကြည်ရင်လေရင်လောင်စာစီတင်ပို့တာတွေမလုပ်ဖို့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတညီတညွတ်ထဲသဘောတူခဲ့တာဖြစ်ပါတယ်။ဒါအပြင်ဆက်လက်နဲ့ပစ္စည်းတွေတရားမဝင်လွှဲပြောင်းပေးနေတာတွေရပ်ဆိုင်းကြဖို့လည်းတိုက်တွန်းထားပါတယ်။တခါဂါဇာအရေးနိုင်ငံတကာသတင်းတပုတ်မှာတော့အစ္စရေးကိုအမေရိကန်ရဲ့ဆက်လက်ပံ့ပိုးမှုဟာပါလက်စတိုင်းအရသားတွေနဲ့ဂါဇာဒေသခံတွေအတွက်လူသားစာနာမှုအကူအညီတွေကိုကာကွယ်ပေးဖို့အစ္စရေးဘက်ကဘယ်လိုလုပ်ပေးမယ်ဆိုတဲ့အပေါ်မူတည်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကိုကြေညာပရင်းနေ့မှာပြောလိုက်ပါတယ်။ဂါဇာမှာနိုင်ငံတကာကုလညီလှုပ်သား9ဦးအစ္စရေးတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးခဲ့တာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကဒီလိုလူသားစာနာမှုကုလညီတွေကိုပြစ်ခတ်တာနဲ့အဲဒီကလူသားစာနာမှုအခြေအနေတွေကိုလက်ခံနိုင်စရာမရှိကြောင်းအစ္စရေးဝန်ကြီးချုပ်ကိုဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့သမ္မတအင်ပီရောကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ ထိတ်တန့်တဲ့ကျင်းတွေရတော့ပါပဲကုမနက်ခဲအစီအစဉ်ထုတ်လို့မှုကကိုစုံမှုကျော်ဖြစ်ပြီးရုပ်တံဒရိုက်တာက James Smith ဖြစ်ပါတယ်ဗျာ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်လေးကိုဒီမှာပဲအဆုံးသတ်ပြသည်ညာတော်တော်ရှင်တွေအားလုံးဘေးရနေကင်းကျမရှင်တော့ပါသေးတယ်ကျွန်တော်ငင်းငိုင်းပါဗျာ